Welcome to the Voice of America in Burmese.
Mingla nya jan phit cha ma de kya VOA American Dai ye 2018 khu ne April 12 ye cha da bri ni nya be season ni go Washington DC myu ro ga ni myama san daw jain nya 9 nai ni 10 nai thi line no meter 1925 32 ne line lat 190 do ga ni dai yai thot lwin ni ba bi ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ဒါဟုလက်နက်သုံးခဲ့လို့တန်ရရှိနေတဲ့တက်ခတ်မှုကိုတုံ့ပြန်နေနေနဲ့စီးရောက်ကိုတိုက်ဖို့ပြောပေးမယ်ဘယ်ချင်းဖြစ်မလဲဆိုတော့တခါမှမပြောဘူးတဲ့အကြောင်းအမေရိကန်သမ္မတထရန့်ကပြောလိုက်ပါတယ်ဖက်စီကန်ထားတဲ့ရိုက်တာသတင်းတော်တို့အများဆုံးပြန်လုပ်ပေးဖို့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံတို့ကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာရိုက်တာသတင်းတော်တို့အမှုကိုပယ်ချပေးဖို့အတွက်တောင်းဆိုချက်ကိုတရားရုံးကပယ်ချလိုက်တာဟာကြောင်းကျိုးစီလျော်မှုမရှိဘူးဆိုတဲ့ဆုံးဖြတ်ချက်လို့ RSF နေကြားနေစည်းမခြားသတင်းတော်များအဖွဲ့ကပြောဆိုလိုက်ပါတယ်
We need to know that there is absolutely no legal consistency between what the judge decided about the journalist.
RSF ရဲ့အကြီးအကဲ Daniel Buster ပြောသွားတာပါ။ဒီကြောင့်လည်းသူ Bangladesh နိုင်ငံကိုရောက်နေတဲ့ဝန်ကြီးဒေါက်တာဝင်းမြတ်အေးရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့ဘာတွေဆွေးနွေးဖို့ရှိတယ်လဲဆိုတဲ့သတင်းနဲ့အကြံကာလအိမ်ပြန်ကြတဲ့မလေးရှားကမြန်မာပြည်အဖမ်းခံရတဲ့အကြောင်းနဲ့သူအရင်နှစ်နဲ့မတူတမူထူးရတဲ့ရန်ကုန်အကြံအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
။ဒါဟုလက်နဲ့သုံးခဲ့တယ်လို့တန်မြတ်ရှိနေတဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားကိုတိုက်ခိုက်ဖို့ပြောခဲ့ပေမဲ့ဘယ်ချိန်ဖြစ်မလဲဆိုတော့တခါမှမပြောခဲ့ဘူးတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တိုက်ခိုက်မှုကမကြာခင်မှာပဲဖြစ်လာနိုင်တယ်လို့ဖြစ်ချင်းမှလည်းဖြစ်လာနိုင်မယ်လို့လည်း Twitter လူမှုကွန်ရက်ကနေပြောခဲ့ပါတယ်။ဒေသတွင်းမှာ IS တွေလက်ထက်ကလွတ်မြောက်သူစုရလက်ထက်မှာအကြီးအကျယ်ဆောင်ရွက်နိုင်ခဲ့တဲ့အကြောင်းလဲစီးရီးယားကိုအမေရိကန်မစ္စိုင်းတုံးတွေလာတော့မယ်လို့သတိပေးခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့မနေ့တုန်းကပဲသမ္မတကပြောခဲ့တာပါသမ္မတအင်ဂျီရောကတော့စီးရီးယားစုရတပ်ဖွဲ့ရဲ့လက်ချက်လို့ဆွဆွဲထားတဲ့ဒါဟုလက်နဲ့တိုက်ခတ်မှုတွေလက်တုံပြန်မဲ့နီလန်တစ်ခုဖြစ်မစ္စိုင်းတုံးတွေနဲ့တိုက်ခတ်ဖို့သမ္မတကစဉ်းစားနေတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ဒမတ်စကတ်မြို့စုံကအရှိကူတာရက်ကဒူးမမြို့မှာစနေနေ့တုန်းကဒါဟုလက်နဲ့တိုက်ခတ်မှုမှာတော့လူများပြားသေဆုံးနာမကျန်းဖြစ်ခဲ့ကြတာပါဒီချိန်ထဲမှာပဲတက်ခတ်မှုဖြစ်ရာဒူမာမျိုးကိုအစိုးရတပ်တွေအပြည့်အဝထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းရုရှားစစ်တပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်မြို့ရင်းကထွက်ခွာလာသူတွေလိုက်ပတ်လာတဲ့ဘတ်စကားတွေကိုလည်းဒီနေ့အစောပိုင်းကတွေ့မြင်ခဲ့ကြရတာပါတပုံ3354ယောက်နဲ့မိသားစုဝင် 1642 ယောက်ပါဝင်စုစုပေါင်းလူ 41,213 ယောက်ကိုရုရှားနဲ့စီးရီးယားတပ်တွေကလက်ခံရရှိခဲ့ကြောင်းလဲစီးရီးယားစစ်တပ်ကအတည်ပြုခဲ့ပါတယ်မနေ့ကကဆက်လို့ရုရှားလွန်ကျွေးတပ်တွေမြို့ရင်းကိုဆီလုပ်ပြီးလွန်ကျွေးနဲ့ဒေသခံတွေကိုအကူအညီပေးဖို့လဲတာဝန်ယူသွားမှာဖြစ်ကြောင်းရုရှားစစ်တပ်ကပြောဆိုခဲ့တာပ
ါအမေရိကန်နိုင်ငံခြားရေးဝန်ကြီးအသစ်အဖြစ်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA အကြီးအကဲမိုက်ပွန်ပီယိုကိုအတည်ပြုခန့်ဖို့အထက်လွှတ်တော်မှာအခုစတင်ကြားနာနေပါပြီဒီကြားနာမှုတွင်ရုရှားဘော်စီအေညွှန်ကြားရေးမှူးပွန်ပီယိုရဲ့တင်းမာတဲ့သဘောထားနဲ့ပတ်သက်လို့အာယုံဆိုင်မေးမြန်းမယ်လို့မျှော်လင့်ရပါတယ်။ရုရှားဆိုရဟာပြင်းထန်တဲ့မူဝါဒတွေကိုကျင့်သုံးလာနာနေချောင်းကိုအထက်လွှတ်တော်နိုင်ငံခြားရေးကော်မတီရှေ့မှောက်မှာသူပြောဆိုပြင်ဆင်ထားတဲ့အကြောင်းကိုလည်းသတင်းတွေထွက်နေပါတယ်။ဒီနေ့ကြားနာပွဲအတွင်းမြောက်ကိုရီးယားနဲ့အီရန်ရေးကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။သမ္မတထရန့်အနေနဲ့သဘောထားကွဲလွဲမှုတွေရှိခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအောင် Rex Tillerson ကတော့ပြီးခဲ့တဲ့လမှာပဲယာတုကနေဖယ်ရှားခံခဲ့ရတာပါသမ္မတထရမ့်ကတော့အခု CIA ညွှန်ကြားရေးမှူးဟာနိုင်ငံခြားရေးဝန်ကြီးတာဝန်တွေကိုပြောင်ပြောင်မြောက်မြောက်ထမ်းဆောင်နိုင်မဲ့သူဖြစ်ကြောင်းအဆိုအပြုချိန်ကတည်းကပြောထားခဲ့ပါဗျ2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်ဆွတ်ဖက်မှုနဲ့ပတ်သက်လို့ဝေဖန်ရမှာတော့အသက်53နှစ်အရွယ်ရှိပြီဖြစ်တဲ့ပွန်ပီယိုဟာသမ္မတထရမ့်ထက်ပိုပြီးတော့ပြင်းထန်ခဲ့ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းဟောင်းနဲ့တမိဖြစ်သူတို့ကိုပြီးခဲ့တဲ့လတဲ့အစိတ်နဲ့တက်ခတ်မှုမှာအာယုံကျော်ထိခိုက်စေတဲ့ဓာတ်ရုပ်အစိတ်ကိုအသုံးပြုခဲ့တဲ့အကြောင်းဗြိတိန်အာဏာပိုင်ရဲ့တွေ့ရှိချက်ကိုဓာတ်ရုပ်လက်နက်တားဆီးရေးနိုင်ငံတကာအဖွဲ့နဲ့ဆက်နွယ်တဲ့တပ်ခွဲကန်၄ခုကအတည်ပြုလိုက်ပါတယ်တပ်ခွဲကန်တွေရဲ့စမ်းသပ်တွေ့ရှိချက်တွေကိုတော့ဓာတ်ရုပ်လက်နက်တားဆီးရေးနိုင်ငံတကာအဖွဲ့ OPCW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါဗြိတိန်နိုင်ငံဆယ်လက်စ်ဘာရီမြို့မှာရုရှားရှူဟောင်းဆာဂေးစကရပယ်နဲ့တမိဖြစ်သူယူလီယာတို့ကိုတချိန်ကဆိုဗီယက်ယူနစ်လက်ထက်1980နဲ့80ပြည့်လို့နှစ်တွေမှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးအ ယုံကျော်ထိခိုက်စေတဲ့ဓာတ်ဥစိတ်သုံးပြီးတက်ခက်ခံရတာဖြစ်ကြောင်းဝန်ကြီးချုပ်ထရီဇာမေကလည်းပြောဆိုထားပါတယ်။ OPC ရူဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့တက်ခက်မှုတွေရုရှားပေါ်ဆွဆွဲထားတာမျိုးမရှိသလိုအသုံးပြုခဲ့တဲ့ဓာတ်ဥစိတ်မျိုးစာတိကျကိုလည်းဖော်ပြမထားပါဘူး။ဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson ကတော့တက်ခက်မှုကျူးလွန်မှုအကြောင်းရင်းကနေသာမကကျူးလွန်မှုတွေနောက်ကျောင်းရာဇဝင်တွေရှိခဲ့မှုတွေအတွက်ရုရှားကလွဲလို့တခြားလူမဖြစ်နိုင်ကြောင်းပြောဆိုခဲ့တာပါ။ရုရှားကတော့တက်ခတ်မှုနဲ့ပတ်သက်မှုမရှိကြောင်းငြင်းဆန်ထားပြီးဆွဆွဲချက်အတွက်ဗြိတိန်နိုင်ငံကအထောက်အထားပြသနိုင်ခြင်းမရှိကြောင်းလည်းပြောဆိုထားပါတယ်။တခွဲခွဲနဲ့စစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်လို့ရှေ့သတင်းပတ်တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီမှအရေးပေါ်ဆွေးနွေးဖို့လည်းဗြိတိန်စိုးရကတောင်းဆိုထားကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ကိုယ်စားလှယ်ရုံးက Twitter ကနေပြောဆိုထားတာပါ။ဒါရုစိတ်နဲ့တက်ခတ်ခံရတဲ့သမီးဖြစ်သူယူလီယာကတော့တင်းလာနေတုန်းကပဲဆေးရုံကဆင်းလာခဲ့ပေမဲ့ဝေဒနာခံစားနေရဆဲဖြစ်ပြီးဖခင်ဖြစ်သူကတော့ဝေဒနာပြင်းထန်ဆဲဖြစ်တဲ့အတွက်ဆေးရုံမှာကုသခံနေရဆဲဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှိတောင်ပိုင်းကဂတ်စနီပြည်နယ်မှာဒီနေ့အာရုံတက်ချိန်တာလီဘန်တို့ရဲ့စီးနင်းတိုက်ခိုက်မှုကြောင့်ဒေသခံအုပ်ချုပ်ရေးမှုနဲ့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ကဝါဂျာအမေရိကန်အုပ်ချုပ်ရေးမှုရုံးနဲ့ခရိုင်ရုံးတွေကိုလက်နက်အပြည့်စုံကင်ဆောင်လာတဲ့သဘုံတွေအချိန်ကြိုက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဒေသခံတွေကထုတ်ပြောနေကြပါတယ်။ဒီနေ့စောပိုင်းမှာအပြန်လည်တိုက်ခိုက်မှုတွေနိုင်နေချီဖြစ်ခဲ့ပြီးတဲ့နောက်စစ်ကူတွေအချိန်မီရောက်လာပြီးလေကြောင်းကူတွေလည်းရခဲ့တဲ့အတွက်သဘုံတွေကိုနောက်ဆုံးမောင်းထုတ်နိုင်ခဲ့ကြောင်းကိုလည်းပြည်နယ်ရဲမှူးမိုဟာမက်ဆမ်မန်က VOA ကိုပြောပါရတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့တံပြန်တိုက်ခိုက်မှုတွင်တာလီဘန်သဘုံ29ဦးသေဆုံးကြောင်းဒေသခံအာဏာပိုင်တွေကပြောဆိုခဲ့သလိုသဘုံတွေလက်ချက်နဲ့သေဆုံးသွားတဲ့ခရိုင်အုပ်ချုပ်ရေးမှူးဟာ Ali Just Sham ဆိုသူဖြစ်ကြောင်းလည်းအတည်ပြုခဲ့ကြပါရတယ်။တာလီဘန်ပြောခွင့်ရသူကတော့ဒီစီးနင်းတိုက်ခိုက်မှုတွင်ရဲတပ်ဖွဲ့ဝင်တွေနဲ့ဒါအစိုးရရရှိ20ကျော်သေဆုံးခဲ့ပြီးတဘုံတွေဘက်က3ယောက်ပဲကြာဆုံးကြောင်းပြောခဲ့ပါတယ်။ဒေသခံသတင်းတချို့ကတော့အမည်မဖော်လိုတဲ့သတင်းမျိုးတွေကိုကူကားပြီးတိုက်ခိုက်မှုအတွင်းဒေသခံရဲနဲ့ထောက်လှမ်းရရှိကြီးတွေပါအပါအဝင်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်15ဦးသေဆုံးကြောင်းဖော်ပြနေကြပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျားသာပင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဖက်စစ်ခံထားတဲ့ရိုက်တာသတင်းတောင်တူပြန်လည်လွတ်မြောက်ရေးနိုင်ငံတကာကတောင်းဆိုမှုတွေဆက်လက်ထွက်ပေါ်နေရမှာဒီနေ့မှာတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ဗြိတိန်နိုင်ငံလည်းပါဝင်လာပါတယ်။နိုင်ငံတော်လူညွန့်ရေးအုပ်တွေပေါက်ပြက်မှုနဲ့ဖက်စစ်ခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်စိုးတို့ပေါ်ဆွဲဆိုချက်တွေကိုရုံးသွင်းပြဖို့လျှောက်လဲချက်ကိုတရားရုံးကပယ်ချခဲ့တာသတင်းမှန်ဖော်ထုတ်နေတဲ့သတင်းသမားတွေနဲ့အများပြည်သူသတင်းရယူခွင့်အတွက်အလွန်မင်းစိုးရိမ်စရာဖြစ်ရတဲ့အကြောင်းကုလသမဂ္ဂကျွမ်းကျင်သူတွေကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါ။သတင်းတောင်တို့အမြန်ဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မြင့်တင်ရေးဆိုင်ရာအထူးကိုယ်စားလှယ်ဒေးဗစ်ကေရိုရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကတော့ပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့မှာပဲအာဏာပိုင်တွေဖမ်းဆီးခဲ့တာဖြစ်ပြီးမြန်မာနိုင်ငံကမတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကလူညွန့်ရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လျှို့ဝှက်သတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူထားတာဖြစ်ပါတယ်။သူတို့နှုတ်မှုကိုရုပ်သိမ်းပြဖို့လျှောက်ထားချက်ကိုတရားရုံးကမနေ့ကဖယ်ချလိုက်တဲ့အတွက်လည်းနိုင်ငံတကာကဝေဖန်မှုတွေထပ်မံထွက်ပေါ်လာခဲ့တာပါ။ပြည်နယ်နိုင်ငံခြားအကြီးအဝန်ကြီးဘော်ရစ်ဂျွန်ဆန်ကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုစိတ်ပြည့်မိတဲ့အကြောင်းပြောဆိုခဲ့သလိုသတင်းတောက်တွေကိုပြန်လွှတ်ပေးဖို့လည်းဒီကနေ့ပဲတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းသတင်းတောက်တွေကိုအရေးယူဖို့ဆုံးဖြတ်ချက်ပေါ်အလွန်မင်းစိတ်ပြည့်ကြောင်းနဲ့သတင်းမှန်ဖော်ထုတ်ဖို့ကြိုးပမ်းခဲ့သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့လည်းမနေ့ကပဲတောင်းဆိုခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမကြာခင်တုန်းကရွေးချယ်ခံလိုက်ရတဲ့မြန်မာသမ္မတသစ်ဦးဝင်းမြင့်ကိုကျူးစွဂုဏ်ပြုတဲ့အကြောင်းသံဝလာတဆောင်အခုသတင်းပတ်အစောပိုင်းကနေပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးလူ့ခွင့်ရေးလေးစားလိုက်နာမှုအမျိုးသားပြည်နယ်ရင်ကြားစေရေးနဲ့ပြည်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့ချက်မှတ်ဆောင်ရှားမှုတွေယာယီတွေအမှတ်ခံမဲ့ငြိမ်းချမ်းတဲ့နိုင်ငံတစ်ခုဖြစ်ရေးမြန်မာရည်မှန်းချက်တွေအတွက်အမေရိကန်ပြည်တော်စုအနေနဲ့ဆက်ပြီးအကူအညီတွေပေးသွားမယ်လို့လည်းဒီသံဝလာထဲမှာသမ္မတထရမ့်ကကတိကိုပဲပြုထားပါတယ်။မိတ်ဆွေနိုင်ငံအနေနဲ့ နှစ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့တံပိုးထားတဲ့ကြောင်းဖော်ပြထားပါတယ်။ပြည်ထောင်စုလွှတ်တော်ကလည်းရွေးချယ်လိုက်တဲ့သမ္မတတဲ့ဦးဝင်းမြင့်ဟာပြီးခဲ့တဲ့မတ်လ30ရက်နေ့ကလွှတ်တော်မှာပဲကျန်းသက်စာချိန်ဆိုပြီးသမ္မတတာဝန်ယူခဲ့တာပါ။တစ်ဆက်တည်းမှာပဲမြန်မာလူမျိုးတွေရဲ့နှစ်သက်ကူအချိန်အခါသမယအတွက်အမေရိကန်ဆိုရဲဆူတောင်းသဘောလာကိုလည်းယာယီအမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ဆူလီဗန်ကပေးပို့လိုက်ပါတယ်။တရားမျှတမှုခွင့်လွှတ်သိက္ခာမှုဒီမိုကရေစီနဲ့အပြန်အလှန်နားလည်မှုတွေပေါ်အခြေခံပြီးငြိမ်းချမ်းသာရတဲ့အနာဂတ်ကိုရှေ့ရှုတဲ့မတူကွဲပြားတဲ့မြန်မာနိုင်ငံသားတွေနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့ယက်တည်သွားမယ်လို့ဖော်ပြခဲ့ရပါတယ်ခင်ဗျာ
။တရုတ်နိုင်ငံနဲ့ကုန်သွယ်ရေးတင်းမာမှုတွေကြီးထွားလာအောင်အမေရိကန်ပြည်ထောင်စုဘက်ကဆက်လုပ်လာမယ်ဆိုရင်တွန့်ပြန်မှုလက်နေနေမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။သွင်းကုန်တွေပေါ်အခွန်တွေလျှော့ပေးမယ်တရုတ်သမ္မတရှီချင်းဖင်ရဲ့ကတိပြုပြောဆိုချက်ဟာအမေရိကန်အတွက်အထူးခွင့်ရေးပေးဖို့မဟုတ်ကြောင်းလည်းတရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးကဒီနေ့ပဲပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကစီးပွားရေးမှာပုံမလွတ်လပ်ခွင့်ပေးမယ်ကြေညာချက်ဟာတရုတ်နိုင်ငံရဲ့လက်ရှိဖွံ့ဖြိုးမှုအတိုင်းအတာပေါ်အခြေခံဆုံးဖြတ်ခဲ့တာဖြစ်ပြီးခေတ်တစ်ခုကိုဝင်ရောက်လာနေတဲ့တရုတ်နိုင်ငံအနေနဲ့အဆင့်တစ်ဆင့်ကိုတက်လှမ်းလိုက်တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒီနိုင်ငံရဲ့ဖွံ့ဖြိုးရေးလိုအပ်ချက်တွေနဲ့အညီစာအုပ်တာတာဖြစ်ပြီးအမေရိကန်နဲ့ကုန်သွယ်ရေးကွာမှုတွေနဲ့ဘာမှမဆန်ကြောင်းလဲတရုတ်ကုသန်းရောင်းဝယ်ဝန်ကြီးကောင်ဖန်းကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်သမ္မတကတွင်းကုန်ကုန်နဲ့ပတ်သက်လို့တသက်ညာညာပြောဆိုခဲ့တာအမေရိကန်ကားလုပ်ငန်းတွေဈေးကွက်မှာနေရာရမယ့်အခြေအနေနဲ့ညာနောက်ဥစ္စာမူပိုင်ခွင့်နဲ့ပတ်သက်လို့အလေးပေးပြောဆိုခဲ့တာတွေအပေါ် Twitter လူမှုကွန်ရက်ကနေကျေးဇူးတင်စကားပြောဆိုထားတာဖြစ်ပါတယ်
။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစီလေ့ကျင့်မှုတွေကိုနှစ်စဉ်အကြီးအကျယ်အင်အားပြလုပ်ခဲ့ပေမဲ့ဒီနှစ်မှာတော့ခက်မှိန်မှိန်လေးပဲလုပ်နေပါဗျ။မြောက်ကိုရီးယားနျူကလ িয়ার ချိန်ချောက်မှုကိုတံပြန်တဲ့အနေနဲ့မြောက်ကိုရီးယားနယ်စပ်မှာကတ်လုတဲ့ဒီစီရေးလေ့ကျင့်မှုကိုတပိုင်းတစ်လျှောက်လူသိရှင်ကြားစင်အားပြပွဲကြီးအဖြစ်လှုပ်ဆောင်လာခဲ့ပေမဲ့ဒီနှစ်မှာတော့ဆွေးနွေးဖို့ပြင်နေတဲ့မြောက်ကိုရီးယားကိုသွားရန်စသလိုမဖြစ်အောင်သတင်းထုတ်ပြန်မှုတွေပါထိန်းသိမ်းသိသိမ်းဖြစ်လာနေပါဗျ။မြောက်ကိုရီးယားနဲ့တန်တမာရေးထိသည့်ဆွေးနွေးပွဲတွေမကြာခင်လုပ်ပြီးနျူကလ িয়ার ဖျက်သိမ်းရေးသဘောတူညီချက်ရဖို့မျှော်မှန်းလှုပ်ဆောင်နေချိန်မှာမြောက်ကိုရီးယားနယ်စပ်ကကမ်ကေစီစစ်စခန်းတဲ့အများပြည်သူတစ်ပင်စိုက်ပျိုးပွဲကိုအမေရိကန်ကြီးတပ်သားတွေကဒီဘက်ထဲသတင်းတောက်တွေကိုဖိတ်ပြီးကျင်းပခဲ့ကြပါတယ်။ဒီပွဲမှာအမေရိကန်အမတ်နှစ်ကြီးတပ်ဒုတမမှုဗိုလ်ချုပ်ကြီးဂျွန်ဟော်ဝါတန်ကဒီမှာတခြားရှိပြီးသားတစ်ပင်တွေလိုပဲအခုဆက်လက်တဲ့အပင်တွေအနေနဲ့ကျွန်တော်တို့ရဲ့အတိတ်ကာလတစ်လျှောက်တသားတည်းပေါင်းစည်းမှုတင့်မြင့်သင်္ကေတအဖြစ်ကိုစားပြုသွားမှာပါလို့ရှင်းပြခဲ့ပါတယ်။ဒီခဏကိုတက်လာတဲ့သတင်းတောက်တွေအနေနဲ့တစ်ပင်စိုက်ပွဲကိုလာကြည့်ရင်အမေရိကန်နဲ့တောင်ကိုရီးယားတပ်မတွေရဲ့လက်ဖြောက်တနက်ပြစ်ပြိုင်ပွဲကိုလည်းကြီးရှိခွင့်ရခဲ့ပါတယ်ခင်ဗျာ
အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌပေါ်ရန်ဟာရှေ့လာမဲ့နိုဝင်ဘာလလွတ်တော်ရွေးကောက်ပွဲမှာရှင်ပြိုင်တော့မှမဟုတ်တဲ့အကြောင်းကြေညာလိုက်တာကြောင့်လွတ်တော်ထဲမှာလူများစုဖြစ် Republican တွေရဲ့ထိန်းချုပ်နိုင်စံပုံမှာမိကုန်းတွေလည်းထွက်ပေါ်လာပါတယ်မိသားစုအတွက်အချိန်ပိုပေးခြင်းတဲ့အတွက်ဇန်နဝါရီလထဲမှာလွတ်တော်တည်တန်းကုန်တဲ့အခါအားယူမှာဖြစ်တဲ့ကြောင်းမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းမှာပဲလွတ်တော်ဥက္ကဋ္ဌ Ryan ကကြေညာခဲ့တာပါလွတ်တော်ဥက္ကဋ္ဌတာဝန်အတွက်ရှေ့မြပေါ်ဝဆောင်ရွက်ခဲ့တဲ့ပေါ်နောင်တမရအမိပေမဲ့တာဝန်တွေနဲ့ဘဝရဲ့အချိန်တော်တော်များကိုကုံဆုံးခဲ့ရကြောင်းလည်းလွတ်တော်ဥက္ကဋ္ဌတာဝန်အားယူတော့မယ်ပေါ် Ryan ကပြောဆိုခဲ့တာဖြစ်ပါတယ် Direct from Washington The
Voice of America The VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပစင်ကဏ္ဍတွေမတင်ဆက်ခင်အခုရင်ဆုံးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားမှာပါအဲ့ဒီတည်းကမှ Writers သတင်းနောက်နှစ်ဦးရဲ့အမှုကြားနာမှုကိစ္စနဲ့စတင်ကြပါတယ်မြန်မာနိုင်ငံက Writers သတင်းနောက်နှစ်ဦးအမှုကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့တာကိုတရားရုံးကပယ်ချလိုက်တာဟာကြိုးចောင်းစီလျော်တဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့ RSF ကနေစည်းမချသတင်းနောက်များအဖွဲ့ကဝေဖန်လိုက်ပါတယ်ဒီသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့စွန်စားသတင်းယူခဲ့တာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်ရမှန်ပေါ်ပေါက်သွားပြီးကျူးလွန်ခဲ့တဲ့တောင်ဝန်ရှိသူတွေကိုအရေးယူနေချိန်မှာပဲဒီသတင်းတော့နှစ်ဦးကိုဆက်ပြီးတရားစွဲနေတာဟာရှင်းအောင်မညီညွတ်ဘူးလို့ RSS အဖွဲ့ကထောက်ပြနေတာပါ RSS အဖွဲ့ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဒန်နီယယ်ဘော့စတာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြမှာပ
ါဟုတ်ကဲ့ပါသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဟိုဗြိတိရှ်ကိုလိုနီခေတ်ကသုံးခဲ့တဲ့လှုပ်ဝက်ချက်ဥပဒေနဲ့ပြီးခဲ့တဲ့နှစ်ထဲကဆွဆွဲဖန်ဆီးပြီးမြန်မာနိုင်ငံထဲမှာလွတ်လပ်စွာသတင်းယူမှုတွေကိုအစတည်းကတားဆီးဖို့မကြိုးပမ်းသင့်ခဲ့ဘူးလို့ဒီ ISF အဖွဲ့အာရှပစိဖိတ်အကြီးအကဲဘတ်စတာကဝေဖန်လိုက်ပါတယ်ဘတ်စတာကဆက်ပြီးအင်းထိုင်ရွာမှာပြီးခဲ့တဲ့စက်တင်ဘာလတုန်းကစစ်သားတွေအနေနဲ့ရေဂျာရွာသားတွေပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့ဖြစ်ရပ်မှန်ကိုသတင်းတောက်ပြီးဖော်ထုတ်ပေးခဲ့တာကြောင့်ဒီသတင်းတောက်နှစ်ဦးပြစ်ဆက်နေရတာလို့ဆက်ပြောခဲ့ပါတယ်မနေ့ကလုတ်ခဲ့တဲ့ ကိုကျော်စိုးနဲ့ကိုအောင်လုံးတို့ရဲ့အမှုကိုပယ်ဖျက်ပေးဖို့တောင်းဆိုမှုအပေါ်ကြားနာမှုမတိုင်ခင်ညနေမှာပဲဒီကျူးလွန်ခဲ့တဲ့စစ်သား9ဦးကို10နှစ်အလုံးကျန်းထောင်ဒဏ်ချမှတ်လိုက်တာကိုတပ်မတော်ကကြေညာခဲ့ပါတယ်အခုလိုဖြစ်ခဲ့တဲ့ပေါ်ဘတ်စတာက
There is absolutely no legal consistency between what the judge decided about the journalist and the conviction of 10
ဘူလိုတရားသူကြီးတွေဆုံးဖြတ်လိုက်တာ ਨੇ အဲ့ဒီနေ့မတိုင်ခင်လေးမှာပဲစစ်သား10ဦးကိုအရေးယူဖို့ကြေညာခဲ့တာ ਨੇ ကလုံးဝကိုဥပဒေကြောင်းအရရှေ့နောက်မညီပါဘူးတကယ်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အနေနဲ့အခုလိုတက်မတော်အထက်ရာရှိတွေကိုတိုင်ဖြစ်ရမှန်အဖြစ်အတိမတ်ပြုအရေးယူပေးတဲ့ဖြစ်ရမှန်ပေါ်ပေါက်ရေးတဲ့င်းလိုက်ဖို့ထုတ်ပေးခဲ့တာကြောင့်ထောင်ဒဏ်14နှစ်ကြာခံရဖို့ရှိနေပြန်တယ်လေ
။ဒါအပြင်ဘတ်စတာကဆက်ပြီးအခုအမှုကလုံခြုံရေးတပ်တွေဘက်ကတမင်လုတ်ချံဖန်တီးထားတာသာဖြစ်တာမို့သတင်းထောက်တွေကိုပြန်လွှတ်ပေးတင်ပါပြီလို့ဒေါ်ဆန်းစုကြည်ကိုတိုင်တယ်ပြီးအခုလိုပြောလိုက်ပါတယ်။
What with fabricated evidence, procedural violation and changing testimony.
ဒီမူတဲမှာလုတ်ချံဖန်တီးထားတဲ့အထောက်အထားတွေတရားရေးလုပ်ငန်းစဉ်တွေကမတရားမှုတွေသက်သေထွက်ဆိုမှုကပြောင်းကလဲတွေတုံးပြီးအမှုနဲ့ပတ်သက်တာအားလုံးကိုလုံခြုံရေးဌာနတွေဘက်ကရရဆက်ဆက်ညှန်းစင်တရားစွဲထားတာသာဖြစ်ပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့နိုင်ငံတကာမှာကြာဆင်းလာနေတဲ့ယုံကြည်ကိုးစားမှုကိုပြန်လည်မြင့်တင်ခြင်းနဲ့ဆိုရင်တော့ဒီသတင်းနောက်နှစ်ဦးကိုလွှတ်ပေးခြင်းအဖြစ်သတင်းလွတ်လပ်ခွင့်အပေါ်ယုံကြည်သက်ဝင်မှုရှိတာကိုပြပြသားသားပြဖို့လိုနေပါပြီ
။အခုလိုအချိန်မှာဗြိတိန်နိုင်ငံရဲ့ဝန်ကြီးဘော်ရစ်ဂျွန်ဆန်ကလည်းဒီသတင်းထောက်နှစ်ဦးအယူခံအပေါ်တရားရုံးကပယ်ချခဲ့မှုကိုဝေဖန်လိုက်ပြီးသူတို့ကိုပြန်လွှတ်ပေးကသတင်းလွတ်လပ်မှုအပေါ်သက်ဝင်ယုံကြည်မှုကိုပြသတင်ပြီလို့ထပ်တောင်းဆိုလိုက်ပါတယ်။ဒါအပြင်ကမ္ဘာကုလသမဂ္ဂအမေရိကန်နိုင်ငံနဲ့ဥရောပသမဂ္ဂတို့ဘက်ကလည်းဒီသတင်းထောက်နှစ်ဦးကိုပြန်လွှတ်ပေးဖို့ဆက်တိုက်တောင်းဆိုလာနေပါတယ်။အမေရိကန်ကနာမည်ကြီးတန်တမန်ဘီလ်ရစ်ချတ်ဆန်အနေနဲ့လည်းအခုလိုလွှတ်ပေးဖို့တောင်းဆိုခဲ့ရကနေဒေါ်ဆန်းစုကြည်နဲ့စကားများပြီးရခိုင်ချန်ပီကော်မရှင်အဖွဲ့ကနှုတ်ထွက်တဲ့အထိဖြစ်ခဲ့ရပါတယ်ခင်ဗျာ။
ရရှိများရှင်မြမရိုးရအတာတကျပွဲတော်ဒီသတင်းပတ်မှာစတင်ပါပြီအတာကျဲကာလမှာခိုင်ရဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေရှိတတ်ပါတယ်ရိုးရနှစ်သိကူတကျမှာဝန်းနေစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးကျဲကျဲဖြတ်တန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စည်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့လည်းကိုယ့်ရဲ့အထွေအကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ရှောင်ရယ်လှုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးပေးပြလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bumbies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စစ်စစ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေးလိုက်စစ်စစ်မှာသွန်ရရှိနေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်မြန်မာဆွေးနွေးပွဲအခြေအနေကိုကြည့်ရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံသွားသူတွေနေရာရင်းပြန်နိုင်ရေးကိစ္စကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒီကနေ့ဆွေးနွေးမယ်လို့မြန်မာနိုင်ငံသားကြီးဝန်ကြီးဌာနကပြောပါရတယ်။တိမ့်နဲ့ကြီးတဲ့ရင်းညာဒုက္ခတွေကိစ္စပြည်လဲစီရေးနဲ့သူတို့ဌာနေပြန်ရေးလုပ်ငန်းစဉ်တွေအ мян ဆုံးစတင်နိုင်ဖို့ကအရေးကြီးတယ်လို့လည်းမြန်မာဘက်ကပြောဆိုနေတာပါ။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်။
ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာတွေ့ဆုံဆွေးနွေးတဲ့အခါမှာတော့ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုအဓိကထားဆွေးနွေးမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနိုင်ငံသားရေးဝန်ကြီးတို့နဲ့မြို့တော်ဓာကာမှာဒီကနေ့တီးထံတွေ့ဆုံဆွေးနွေးကြတာပါနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့အဓိကထားဆွေးနွေးမယ့်အကြောင်းအရာကိုအခုလိုပြောပါတယ
်ဒီကျွန်တော်တို့ဘက်ကပြင်ဆင်ဆောင်ရွက်ထားရှိမှုတွေကိုကျွန်တော်တို့သွားပြီးအသိပေးတာဖြစ်ပါတယ်နောက်အဲ့တော့တာဝန်ရှိတဲ့လူတွေကိုလည်းကျွန်တော်တို့ဘက်ကစီစဉ်ဆောင်ရွက်ထားတဲ့အနေအထားကိုရှင်းပြမှာဖြစ်ပါတယ
်မနေ့တုန်းကတော့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့ကကုတူပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေမြန်မာနိုင်ငံပြန်လာနိုင်ရေးအခြေအနေကိုရှင်းလင်းပြောဆိုခဲ့ကြတာပါ ဒါပေမဲ့ဒုက္ခသည်တွေဌာနပြန်ရေးကကိုယ့်ရဲ့သဘောဆန္ဒအတိုင်းဖြစ်ရမယ်လို့လဲဝန်ကြီးဒေါက်တာဝင်းမြတ်ရေးကပြောဆိုခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့အောင်မြင်တဲ့ခီးစဉ်လို့ပြောတာပါ။
အဓိကတော့ကျွန်တော်တို့ဒီပြန်လည်လက်ခံရေးအတွက်ကျွန်တော်တို့စီစဉ်ဆောင်ရွက်ထားတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြပါတယ်။နောက်ကျွန်တော်တို့ UEHRD နဲ့ပတ်သက်ပြီးတော့ဒီ Task Force 7ခုကနေကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စလေးတွေနောက်သူတို့စိုးရင်ပူပန်နေတယ်ဆိုတော့လုံခြုံရေးတို့နောက်နေရာချထားရေးတို့ဒီကိစ္စတွေကိုကျွန်တော်တို့ဘက်ကရှင်းပြပါတယ်
။ဒါပေမဲ့တွဲဆောင်ဖွဲ့မှာတော့မကြေလည်မှုတွေရှိခဲ့သလိုဒုက္ခသည်စခန်းတွေမှာဆန္ဒပြပွဲတွေလည်းဖြစ်ခဲ့ပါတယ်။ရိုဟင်ဂျာတို့ကတော့သူတို့ကိုရိုဟင်ဂျာဖြစ်အတိမတ်ပြုမှပြန်မယ်လို့ပြောကြပါတယ်။မနေ့ကတွေ့ဆုံပွဲကိုတက်ရောက်ခဲ့သူဆာအစ်ဒ်အူလာကအခုလိုပြောပါတယ
်။ Minister ရေဘူလ်တေဆာတုံမရာတုံမရာတုံဘာမာရီဖြစ်တဲ့ဇာတ်ဟုတ်ပဲ။အမရာဘူလ်တေဆာအမရာတော့ဘာမာဖြစ်တဲ့ဇာတ်
ဟုတ်။ဝန်ကြီးကတော့ဗမာပြည်ကိုပြန်လာရေးတိုက်တွန်းလိုနေတာပါ။ကျွန်တော်တို့ကလည်းပြန်ကျင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကိုရိုဟင်ဂျာမျိုးနွယ်ဖြစ်နိုင်ငံသားအတိမတ်ပြုပေးမှသာပြန်မှာပါ။ကျွန်တော်တို့ကိုအတိမတ်မပြုရင်ကျွန်တော်တို့မပြန်ပါဘူး။ကျွန်တော်မှမိဘတွေရဲ့အမျိုးသားမှတ်ပုံတွေရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ကိုဘင်္ဂလားဒေ့ရှ်ကလာတဲ့တရားမဝင်တွေလို့သူတို့ကပြောနေကြတာပါ
။မနေ့ကဒုက္ခသည်တွေနဲ့တွေ့ဆုံပွဲမှာလည်းရိုဟင်ဂျာတွေရဲ့လုံခြုံရေးဖမ်းဆီးခံရမယ့်အရေးနိုင်ငံသားဖြစ်မှုစရတွေနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကိုမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကအကြေအလဲမရှင်းလင်းနိုင်ခဲ့ပဲအစိုးရရဲ့အစည်းအဝေးတွေကိုပဲရှင်းပြသွားခဲ့တာပါ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနှောင်းပိုင်းမှာစတင်ဖို့သဘောတူခဲ့ကြပေမဲ့အခုအချိန်ထိမစနိုင်ကြသေးပါဘူး။ရခိုင်ပြည်နယ်ကိုမကြခင်ကတွားရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ကတော့ရိုဟင်ဂျာတွေဌာနပြန်နိုင်တဲ့အခင်းအကျင်းမျိုးမတွေ့ရသေးဘူးလို့မှတ်ချက်ပေးထားတာဖြစ်ပါတယ်ရှင်
။မန်တင်ကြီးတိုင်းပြောပြခဲ့တာပါ။အခုတော့မလေးရှားရောက်မြန်မာတွေဘာတွေရင်ဆိုင်နေရပါသလဲ။မလေးရှားနိုင်ငံမှာတရားမဝင်သွားရောက်အလုပ်လုပ်ကြတဲ့မြန်မာအလို့သမားတွေတကြံကာလပြန်ကြတဲ့အတွက်နေဆက်တွေမှာနေစဉ်လိုလိုဖမ်းဆီးခံရပါတယ်။အခုရပိုင်းအတွင်းမှာပဲယာကနန်းနဲ့ချီပြီးဖမ်းဆီးခံရတာပါ။ဒီအကြောင်းသေးစိတ်ကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။မနေ့ကမှစတင်တော့မယ်နှစ်သစ်ကူတကြံကာလအတွက်ကြီးတော်ပြန်ကြမယ်မလေးရှားရောက်မြန်မာအလို့သမားတွေထိုင်းမလေးရှားနယ်စပ်အယောက်မှာဖမ်းဆီးခံရပါတယ်။ကြံပြန်ကြသူတွေဟာမလေးရှားမှာတရားမဝင်အလုပ်သွားလုပ်နေကြသူတွေဖြစ်တာကြောင့်ပြန်ဖို့အတွက်ပွဲစားတွေကိုအခကျင်းငွေပေးပြီးပြန်နေကြတာပါ။အဲဒါကြောင့်ဒီလူတွေကိုမလေးရှားနယ်စပ်ကနေထိုင်းနယ်စပ်ကိုထွက်မဲ့လမ်းကြောင်းတွေမှာမလေးရှားအနာပိုင်တွေကဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်နေကြောင်းမလေးရှားနိုင်ငံကမြန်မာတန်ယုံကိုကိုးစားပြုပြီးအကူအညီပေးနေတဲ့ယူဟိုမြို့ကစခန်းတာဝန်ခံကိုတီးယားမောင်မောင်ကပြောပါတယ်
ပုံမှန်ကတော့ကျွန်တော်တို့ဒီအောင်လန်းကပြန်ကြတယ်ပေါ့နော်ဒီထိုင်းဘက်ကနေပြီးတော့လှည့်ပြန်ကြတဲ့လူတွေများတာပေါ့နောက်ကကြတော့အဓိကတော့ပွဲသားတွေပေါ့နော်ပွဲသားတွေကဟိုဘတ်ကားတွေပေါ်တင်ပြီးလိုက်တယ်ဘတ်ကားတွေပေါ်တင်တဲ့ခါကျလို့ရှိရင်ဘတ်ကားတစ်စီးမှဆိုလို့ရှိရင်မပါဘူးဆိုလို့ရှိရင်10ယောက်15ယောက်အယောက်20ပေါ့နော်အဲ့ဒီခါသူတို့တစ်ခါတည်းတက်ဆစ်လိုက်တဲ့အချိန်နဲ့တိုးတဲ့ခါကျတော့အဲ့အစုလိုက်အထွက်လိုက်ကပါသွားကြတယ်ဟုတ်တယ်တို့ကြောင့်လည်းအရင်ပြင်နေတဲ့ခါကျတော့တကြံပေါ့နော်ကျွန်တော်တို့မြန်မာလူမျိုးတော်တော်များများတကြံအမိပြန်ကြမယ်ဆိုတော့စိတ်ကလေးနဲ့ပြန်ကြတာဆိုတော့တို့မှာအန်နီယယ်ကိုအဓိကခေါင်းထဲမှာမရှိတော့ဘူးတကယ်တကယ်ဖြစ်မှသာဆန်းပါလားဆိုတဲ့ဟာမျိုးပေါ့နော
်အလားတူမလေးရှားနိုင်ငံဘက်ကိုဝင်ဖို့လာကြတဲ့မြန်မာတွေလည်း2018ခုနှစ်ကုန်ပိုင်းကစလို့အဖမ်းဆီးတွေခံနေရတာပါ15စုထက်မနည်းဟာထိုင်းမလေးနယ်စပ်မှာထိုင်းဘက်ကအာဏာပိုင်တွေရဲ့ဖမ်းဆီးမှုကိုခံနေရပါတယ်ဒီလူတွေဟာထိုင်းဘက်ကအစ်စ်ဆေးကိုကျော်ဖြတ်နိုင်ခဲ့ရင်တောင်မှမလေးနယ်စပ်မှာဖမ်းဆီးမှုတွေကိုခံနေရတယ်ဆိုပြီးသူကဆက်ပြောပြပါဗျာ။အ
ဲ့လိုပဲဒီဘက်ကနေတက်လာမဲ့လူတွေဒီလိုပဲအစုအဖွဲ့တွေနဲ့သူတို့ဖြည်တင်ပေးလိုက်ကြတာများတာပေါ့နော်။ဘာလို့လဲဆိုတော့ဒီလူတွေတို့ဟိုပြန်ပေါ်လာပို့လာလို့ဟိုဒီဘက်ဟိုမလေးဘက်ကိုပို့လာလို့ဟိုဘက်ထိုင်းဘက်ကိုပို့လာလို့လုပ်ကြတဲ့ခါကြတော့လေ။ဟောအဖမ်းကြီးကတော့နယ်စပ်မှာဟိုတောင်းချောက်ကိုလုပ်နေတာပေါ့နော်။သူတို့ဒီမှာ check point ရင်ဆိုလို့ရင်တော့ဟိုတခါခါကြလို့ရင်၄-၅ခုအဲ့၄-၅ခုကတစ်ခုဖြတ်ပြီးတော့မှနောက်တစ်ခုနဲ့တခါဖြတ်တွေ့ရမှာဆိုတော့လေ
ဒီ immigration တော့ရဲတော့အဲ့သူတို့ဇက်လုံခြုံရေးဟွာတွေနဲ့မိတဲ့အခါမှာအဲ့မှာအကုန်လုံးသူတို့အဖမ်းခံရတာပေါ့
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆေးလွတ်တဲ့အလို့သမားပေါင်း2သိန်းကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူမလေးရှားကိုရောက်သွားတဲ့သူအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာလူတမား၅သိန်းထက်မနည်းရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
အခုလိုသူယုံကြည်ရာကဏ္ဍကိုတနင်္လာနေ့ညပိုင်းမှာနားဆင်ရမှာဖြစ်ပြီးအဲ့ဒီညမှာပဲစီဝါရေးကဏ္ဍဘလော့ဂါရီပြောသမျှတက်တန့်အောင်သတင်းလွှာစာရတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့နောက်ထပ်မြန်မာသတင်းတစ်ပုဒ်ကိုလည်းတင်ဆက်ပေးခြင်းပါတယ်အခုကာလဟာတကြံကာလလည်းဖြစ်ပါတယ်မြန်မာတက္ကသိုလ် 1389 ခုနှစ်အတွက်တကြံအကျိုးနေ့ဟာမနက်ဖြန်ကြာရောက်တော့မှာဖြစ်ပါတယ်ရန်ကုန်မြို့မှာတော့အရင်နှစ်တွေနဲ့မတူပဲတမူထူးခြားစွာနဲ့လမ်းလျှောက်တကြံပြုတ်လုပြီးစီးပွားဖြင့်မန္တတေကိုလည်းတိုးမြှင့်ခွင့်ပြုပေးခဲ့ပါတယ်အခုလိုလမ်းလျှောက်တကြံကျင်းပပေးတာဟာမြန်မာရင်ကျေးမှုကိုပုံမပေါ်လွင်လာစေတယ်လို့ပြောဆိုတာတွေလည်းရှိပါတယ်ဒီနေ့တကြံအပေါ်ရန်ကုန်မြို့ကန်တွေရဲ့အမြင်တွေကိုစူးစိပြီး VOA သတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ
ဧပြီလ13ရက်မနေ့ပံဆိုရင်မဟာတကြံအကျိုးနည်းဖြစ်တာကြောင့်2018ခုနှစ်အတွက်အတာတကြံကိုစတင်တော့မှာဖြစ်ပါတယ်ဒီနှစ်မှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အစည်းအဝေးနဲ့ပထမဆုံးအချိန်လမ်းလျှောက်တကြံကိုနေရာ3နေရာခွဲပြီးကျင်းပပြုလုပ်မှာပါအခုနှစ်မှာပထမဆုံးပြုလုပ်တဲ့လမ်းလျှောက်တကြံကိုဆင်နွှဲဖို့ရန်ကုန်မြို့သူမြို့သားတွေအားစိတ်လှုပ်ရှားနေကြပါပြီဒီလိုလမ်းလျှောက်တကြံပြုလုပ်တာဟာမြမယူရရင်ကျေးမှုပေါ်လွင်လာတယ်လို့ရန်ကုန်မြို့တကြံဟာပုံမစီကားလာမယ်လို့လည်းမျှော်လင့်နေကြပါတယ်လမ်းလျှောက်တကြံပေါ်သူရဲ့အမြင်သဘောထားတွေကိုရန်ကုန်မြို့ကန်ချို့ကအခုလိုပြောဆိုကြပါတယ
်အဲဒီနှစ်ကတော့နည်းနည်းပိုဆုံးလာတယ်ဗျအခုလမ်းလျှောက်တကြံတွေပါလာတယ်နောက်ရင်ကျေးမှုအုံးလိုက်မန္တကလေးတွေနဲ့မြမရင်ကျေးမှုပုံစံမျိုးလေးတွေပေါ်ကျူးလာတာတွေ့ရတော့ကျွန်တော်မနစ်ကထက်စားလို့ရှိရင်ကိုယ့်ရင်ကျေးမှုလေးတွေပိုပြီးပေါ်လွင်လာတယ်လို့ထင်ပါတယ
်တော့ကွာခြားတယ်ဗျအရင်ကွာခြားရဲဆိုပြီးခဲ့တဲ့နှစ်မှာကမန္တတွေနည်းတယ်နောက်ပြီးတော့ရှိတဲ့မန္တတွေကလည်းဟို professional မန္တတွေများနေတယ်များနေတယ်ဆိုတော့ professional မန္တတွေမှာလိုက်လမ်းမဟိုလမ်းမမီတဲ့public တွေရှိတယ်ပေါ့နော်အခုလိုဒီလိုမျိုးလမ်းလျှောက်တကြံဆိုတော့လူမျိုးမရေးဘာသာမရေးဆင်းရဲချမ်းသာမရေး public တွေတသားတည်းကြပြီးတော့တသားတည်းသွားလို့ရတယ်အဲ့တော့အများကြီးကွာပါတယ်ဗျာလမ်းလျှောက်ပွဲရဲ့လို့ကဒီနှစ်မှဖြစ်လာတာပေါ့နော်ဒါပေမဲ့ဒီလမ်းလျှောက်ပွဲပြီးတော့တကြံလဲကြတယ်ဆိုတာကျွန်တော်တို့ကလေးဘွားတွေကရှိခဲ့တာလေဟိုအဲ့ဒီကနေပြီးတော့ခက်စနစ်ပြောင်းလဲလာတယ်ဒီတဲ့အချိန်မှာမန်ဒက်တွေနဲ့ professional တို့တာမျိုးတွေဖြစ်လာတယ်ငွေကြေးတွေနဲ့အယောင်တွေပါလာတာပေါ့အခုအဲ့လိုမျိုးမဟုတ်တော့ဘဲနဲ့ဟိုအရင်တော့ရှေးပုံစံမျိုးလေးပဲလမ်းလျှောက်တကြံလေးတွေဖြစ်လာတယ်ဒါတော့မှတက်ဆိုင်ရာဒါနာဆိုင်ရာလူကြီးတွေဟာလားအစိုးရကြီးဟာလားကဝန်ဖန်တီးပေးတဲ့အတွက်ကြောင့်လုပ်ပေးတဲ့အတွက်ကြောင့်မို့ပို့ပြီးတော့မြိုင်ဆိုင်တယ
်တော့ယင်းနှစ်ကတော့မန္တလေးတိတ်မရှိဘူးပေါ့လေဒီနှစ်ကတော့မန္တလေးကပို့ပြီးတော့လည်းဟိုစောက်ခွင့်ပေးတယ်ဆိုတော့လေအခုဒီလမ်းလျှောက်တကြံလေးလုပ်တဲ့ခါကျတော့ပို့ပြီးစစ်ကားမလို့ထင်ပါတယ
်တခြားရန်ကုန်မြို့သူတူကတော့တကြံကာလအတွင်းမြမရင်ကျေးမှုကိုထိန်းသိမ်းမှုလိုတဲ့အကြောင်းပြောပါတယ
်မြမဒလိထုံလန်းဆင်လာရဆိုရင်ကျင်းမှုဒလိမပြောက်ဖယ်နဲ့ဝစားစီရင်မှုလည်းထင်းထင်းသိသိနဲ့ဝတ်ပြီးတကြံမှာပျော်ပျော်ပါပါပဲဆင်လို့သွားစီချင်ပါလား
ဟောကျွန်တော်တို့ရဲ့မြမရိုးရရင်ကျင်းမှုဟာရှေးရခင်ကလေးကရင်ရင်ကျေးကျေးလေးနဲ့ဒီလိုမျိုးဟောပျော်ရှင်ပြီးတော့ဆင်နွှဲလာခဲ့ကြဒီနေ့မှလည်းအဲ့လိုမျိုးလေးတွေရင်ကျေးမှုတွေပေါ်ထုတ်လာတဲ့အတွက်ပြည်သူတွေနေနေလဲတက်အားအနေနဲ့အဲပေါ့လေဟိုကိုယ်ရင်ကျေးမှုလေးလေးမပြောင်းမပြတ်အောင်ထိသိရင်စော်ကစားရင်းနဲ့ပျော်ရှင်စေချင်ပါတယ်လို့ဟော
လမ်းလျှောက်တကြံပေါ်အမည်မျိုးမျိုးရှိနေကြသူတွေနဲ့ယဉ်ကျေးမှုကိုထိန်းသိမ်းစေလူတွေရှိနေကြသလိုပဲတကြံတွင်အိမ်မှာပဲနေမဲ့သူတွေလည်းရှိပါတယ
်။နေတော့နေချင်ပါရဲ့ဟုတ်။ဒါမဲ့လည်းတနေချင်းတွေကလည်းနေပြန်နေဆော့လေဟုတ်ကဲ့ဟုတ်။တနေချင်းတွေကလည်းမရှိဘူးဆိုတော့ جماعه ဟုတ်အိမ်မှာပဲနေဖို့များပါရဲ့ဟုတ
်။တခြားရဲဒေသတွေကနေရန်ကုန်မြို့မှာလာရောက်အလုပ်လုပ်ကင်နေသူအများစုဟာအတတကြံအတွက်ကိုယ်ဇာတိမြေအတီးတီးပြန်ကုန်ကြပါပြီ။ရန်ကုန်မြို့ကန်တွေကတော့ဒီနှစ်မှာမန်နက်တွေပြန်ဖွင့်ပေးလိုက်တာကြောင့်နှစ်တကူအတာတကြံကိုပျော်ရွှင်စွာဆင်နွှဲကြဖို့တာဆူနေကြပြီပဲဖြစ်ပါတယ်ခင်ဗျာ
ရန်ကုန်တကြံအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန့်တင်ပြခဲ့တာပါသောရရှင်တွေလည်းတကြံကလာမှာစိတ်လွတ်လပ်ပေါ်ပါစွာနဲ့အေးချမ်းပျော်ရွှင်နိုင်ကြပါစေခင်ဗျာ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 kHz 15953ည လိုင်းဒိုမီတာ25 kHz 11803ည လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥဝန်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့နိုင်ငံသားစီရင်ကပြားမရှိတဲ့အတွက်ကျွန်တော်တို့ဆေးရအောင်တဲ့ခါကျအဲ့တို့တက်ခွင့်မရတာတို့အဲနိုင်ငံတကာစစ်စီကပြမရှိတဲ့အတွက်နိုင်ငံဝန်ထမ်းလျှောက်ထားမှုမှလည်းမရတာတို့အလုပ်ကိုင်လျှောက်ထားမှုမှဒုက္ခတွေ့တယ်။ဒါအပြင်ကိုကျွန်တော်ခီးသွားလာမှုမှလည်းအများကြီးဒုက္ခတွေ့တယ်ပေါ့ဗျာ။
တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်ကိုတော့နောက်ပိုင်းတင်ဆက်မဲ့တိုင်းရင်းသတင်းလွှာမှာနားဆင်ရမှာပါခင်ဗျာ။အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအစီအစဉ်အလှည့်ကိုရောက်လာပါပြီ။ဒီတစ်ပတ်မှာတော့တကြံပွဲကျမ်းမာရေးတတိပေးချက်အကြောင်းကိုတင်ပြထားပါတယ်။နှစ်တကူတကြံပွဲမှာအရက်နဲ့မူရဲ့ဆေးဝါးတောက်သုံးမှုများပြားလာတာကြောင့်ရေမတော်တဆတိုက်ခဲမှုတွေခက်ရန်ဖြစ်ပွားမှုတွေအများဆုံးပိုဖြစ်လာနေပြီးတိဆုံမှုရေရှည်ဆေးကုတားရမှုတွေကြုံနေရတယ်လို့အရေးပေါ်အထူးကဆရာဝန်တွေကသတိပေးနေပါတယ်နောက်ထပ်ရောတကြံအတွင်းအဖြစ်များတဲ့ဘယ်လိုကျန်းမာရေးပြဿနာတွေကိုသတိထားသင့်တယ်လဲဆိုတာနဲ့ပတ်သက်လို့ရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုဆက်သွယ်ပြီးကိုဝင်းမင်းကတင်ဆက်ထားပါတယ
်ဟုတ်ကဲ့ပါမောခဒေါက်တာမော်မော်ဦးရောက်ပြီဆိုတော့ကျန်းမာရေးထိခိုက်တာလည်းမရှိအောင်ပေါ့ဘယ်ဟာတွေကိုအဓိကဒီဆောင်းသင့်ရှောင်းသင့်တာတွေကိုကျွန်တော်တို့အဓိကဆွေးနွေးမှာဖြစ်ပါတယ်ဆရာအရင်နှစ်တွေမှာဆရာတို့ကြုံခဲ့တဲ့အတွေ့အကြုံတွေမူတည်ပြီးတော့ဒီအသေးအပြောက်အများဆုံးနဲ့အဖြစ်အများဆုံးကျန်းမာရေးထိခိုက်မှုဆိုရင်ဘာတွေကိုထောက်ပြမလဲ
။ကျန်းတဲ့မှာဆေးရုံတွေအများအပြားလူနာတွေရောက်ရှိနေတဲ့အခြေအနေတွေရတော့လေ။ရေမတော်တဆမှုကပိုပြီးတော့အများဆုံးဖြစ်။နောက်ခိုက်ရန်ဖြစ်ပွားမှုတွေအဖြစ်များတယ်။အမြင်အနေပြုတ်ကြတာတို့ဆေးရုံကိုအရေးပေါ်အနေနဲ့အမြင်လာလို့ရှိပါတယ်။နောက်ဒီနေ့တည်ဆုံးတဲ့လူတွေလာလို့ရှိတာကတော့ကျန်းပွဲမှာမှထူးထူးခြားခြားအများအပြားပိုများတဲ့အခြေအနေတွေဖြစ်ပါတယ်။အပြင်ရောဒီကံကလာရဲ့မှာကျမရဲ့အခြေအနေကြောင့်ဒီရဲ့မူးလွန်လာတို့အစာစိတ်တင်လာတို့အစာမလို့ခွင့်ပြုဝန်ချောဖြစ်တာတို့လေးလောင်လာတို့အပူရှက်တာတို့ကျမဒီကုန်းတဲ့လူအနေနဲ့တော့နောက်ဆက်ကမှဒီကုန်းချုပ်ညီစင်းရတော့အားလုံးပေါင်း10ယောက်ပဲရှိတယ်ဆိုတော့လည်းပဲကျန်တဲ့ကုသရတဲ့ဂျိုးတာပဲ့တာဒါတွေအများကြီးလုပ်ခဲ့ရတဲ့ဟာတွေအတွက်တော့ဆေးရုံနေမှာတော့ကြံပြီးပြီဆိုရင်တော့တလားလားကြံရင်းတော့လူနာတွေနဲ့တည်းမှာကုလို့မပြီးနိုင်တဲ့အခြေအနေမှာရှိ
ဟုတ်ကဲ့ကုဒီအဖြစ်အများဆုံးရင်တိုက်မှုရင်ဘဝပြုတ်ကျမှုနဲ့ပတ်သက်ပြီးတော့ဘာကြောင့်အဓိကဖြစ်ရလဲ
အဓိကတော့ရင်တိုက်မှုတွေကကြံရင်းကလားထူးထူးခြားခြားပို့ပြီးများတာကတော့ drink driving မှာ drink driving ဆိုတာကရက်တွေကတောက်စားတာမွေးဆေးပါပါတာပေါ့လေရောနေပြီးတော့ကိုယ့်ရဲ့စိတ်ကျဉ်းတုံတရားတော်တော်နည်းသွားတဲ့အခါမှာရည်စည်းကမ်းလမ်းစည်းကမ်းတွေကိုအများအပြားချိုးပေါက်ခြင်းနဲ့စိတ်တွေများတယ်လူတွေလည်းတက်ကြဒါကြောင့်ဖိန်ဒရိုင်ဗင်းချင်းများလာတဲ့အခြေအနေကဒီကနေ့အများဆုံးဆက်ဆက်မှုရှိတာ
ဟုတ်ကဲ့အခုလိုဒီအဖြစ်များဆုံးရေမတော်တဆမှုနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဆိုရင်ဘယ်လိုအချက်တွေကိုကြံပေးချင်လဲ
နံပါတ်1ကတော့ဖိန်ဒရိုင်ဗင်းချင
်းနဲ့မွေးဆေးဝါးပေါ့
မွေးရေးဆေးဝါးကိုမတုံးဆွဲဖို့တော့တခုပြောချင်တာပေါ့နောက်စီကန်လိုက်တာပေါ့ဒီစီကန်နဲ့ဒီကန်ဒီကန်နဲ့ကလာတဲ့မှာရင်းနှီးရဲတို့ရက်တက်ဖွဲတို့လည်းထိတောင်းပေးဖို့တော့ပြင်ဆင်နေကြပါအဲ့တော့စီကန်လိုက်တာမျိုးမှာ speed ပေါ့လေအချိန်နဲ့အပြင်းမောင်းတာတို့အခုသတိပြုရမယ်feedback ပေါ့ကားတွေဆိုရင်တော့ရင်မောင်းနေရရောရင်မောင်းပါတဲ့ခြားလူတွေရော feedback တက်ဖို့လည်းလိုတယ်။နောက်ဆိုင်ကယ်နဲ့ဆိုင်ကယ်ကတော့တကယ်တော့မလုံးကျုံဆုံးသောယာဉ်တစ်မျိုးပဲ။ကိုမျက်နှာကိုလည်းရေတွေကဆက်၊ဒီကလည်းရေတွေကပဲအဲ့အခြေအနေမျိုးမှာရေတော့တဲ့မှာမောင်းဖို့ကတော့မသင့်တော်ဆုံးပဲ။ဒါပေမဲ့တကယ်လို့ဆိုင်ကယ်နဲ့သာသွားမယ်ဆိုရင်လည်းဆိုင်ကယ် helmet ဆောင်တာတို့
ဆိုင်ကယ်အုပ်ထုတ်ပါဆရာနော်
။ဆိုင်ကယ်အုပ်ထုတ်ဟုတ်ကဲ့။နောက်ဆိုင်ကယ်ကရေစီကလိုက်လာတာတို့သုတ်တင်တယ်လို့ကြံပေးကြပါမယ
်။ဟုတ်ကဲ့ဒုတိယအများဆုံးဖြစ်တဲ့ဒီခက်ရံဖြစ်ပွားမှုပေါ့နော်အဲ့ဒါကတော့ဆရာကြီးအဓိကဘာကြောင့်ဖြစ်ရပြီးတော့ဘလို့ကာကွယ်သင့်လဲ
ခက်ရံဖြစ်ပွားမှုရဲ့အစလည်းဒီရက်ဒေသမူရေးဆေးဝါးနဲ့တော်တော်လေးတော့ဆက်ဆက်မှုရှိတယ်နောက်ပြောပြောဝိုင်းရှင်ပွဲကလာမှာစကြတော့ကြောင်ကြရင်းရနေပြီးတော့ ရက်သေးတာမူရစုကနဲ့တွဲတဲ့အခါကျတော့တိတ်ပြီးတော့တိကျနိုင်ဖို့ကနည်းရသွားတဲ့အခါကျတော့ဒီဟာတွေကိုရှောင်ရှားဖို့တော့တိုက်တွန်းနေ
ဟုတ်ကဲ့နောက်တတိယဖြစ်တဲ့ဒီပြုတ်ကြတာနဲ့ပတ်သက်လို့
ပြုတ်ကြတာဆိုရင်ဂျန်မန်ဒတ်တွေရဲ့ခံချက်မှုကလည်းအများကြီးရေးကြည့်တယ်ပြီးခဲ့တဲ့နှစ်နဲ့သုံးနှစ်လောက်ကတော့ကြုံဘူးလေမန်ဒတ်ပြုတ်ကြတာမျိုးတို့မန်ဒတ်ပေါ်ကနေအချိန်လုံးကြီးကြတာမျိုးတို့မကြခဏဖြစ်တယ်လို့ပြန်နေမှာနားကြပြုတ်ကြရင်ပန်းကြံပါညာတွေမှလည်းပဲစစ်ပင်ပေါ်တက်ထားပြီးပြုတ်ကြတာတို့နောက်ကြံမလဲပတ်တိတိုင်အောင်အိမ်မှာရက်သေးတာတောက်ဆောင်ရတဲ့အခါကျတော့ပထမတကပြုတ်ကြတာတို့ဝရန်တာကြတာကမျိုးတွေကလည်းအများကြီးပြိပိတာရှိတော့ကြံမန်ဒတ်တွေဒီနေ့ရောကြံကျော်ဝဲချုံဝဲလုံးမဲ့နေရာတွေနဲ့တကယ်လို့အဆောက်အဦတွေစောက်ကြမယ်ဆိုရင်လည်းအကာအရံနဲ့ပြုတ်မကြနိုင်အောင်အသာအဆီးနဲ့ကင်မှုတန်းနဲ့ပေါ်မကြအောင်ဒီကားတွေကိုကြည့်ကြည့်ကြခိုင်ခိုင်မောင်း
ဟုတ်ကဲ့ဆရာနောက်တစ်ခုဒီရေနစ်တာနဲ့ပတ်သက်လို့
ရေနစ်ကြရင်မနေ့ကဆိုဒီပတ်ကံထွက်ကြပြီးနေကြည့်ကြရင်ကန်တော်ကြီးတို့အင်းအားတို့နေမှာလဲအဲ့လိုဂျီတကွန်ရှိတဲ့နေရာတို့ဂျီကန်ရှိတဲ့နေရာတို့မသွားပြီးတော့နားတကြလေအဲ့ဒီအချိန်မှာပျော်နေတဲ့အခါကျတော့ဒိန်းကိုမရှိအများကြီးကူးကြတယ်တယောက်ကနှစ်ယောက်ကဆိုလို့နှစ်တိုင်းပုံစံမျိုးကျွန်တော်ဟိုတေဆုံးရောက်ရှိဆိုတာမျိုးရှိတယ်ဒါကြတော့ရက်သေးတာတောက်ကားထားပြီးဆိုရင်တော့ရေထဲမတင်တာကောင်းတော့ဘူးတော့ဆိုရလည်းများကျောက်တို့ပြောင်းနေမှတော့တစ်ခါမသိကြအောင်လေ။နောက်မှဒီနေ့တည်းတို့ဘာလို့ကြားရတဲ့ကောင်။တယောက်ကိုတယောက်ထိန်းပေးဖို့နဲ့နောက်ဒီကံဒီနေ့နိုင်တဲ့နေရာမျိုးတွေမှာအဆောင်ချက်တွေထားဖို့မစင်းအောင်ထိန်းချောင်းပေးဖို့ပြေပြေနိုင်တဲ့လူတွေပြေပြေပစ္စည်းပါညာတွေအဲ့ဒီအဆင်ပြေထားနိုင်မယ်ဆိုရင်တော့ဒါတွေကိုလည်းနည်းလောအောင်လို့တော့ရနိုင်တယ
်။ဟုတ်ကဲ့။အဲ့တော့နောက်တစ်ခုဖြစ်တဲ့ဒီပူလွန်းတာကြောင့်အစာစိတ်တင်တာဒါမို့အစာမှားတာကြောင့်ဝမ်းလျှောက်ဝမ်းပြတ်တာနေလောင်တာနဲ့ပတ်သက်ပြီးတော့
ဒီကနေ့ကလာဆိုတော့သူတွေကထွက်ပြီးတော့ပျော်ကြတဲ့အခါကျတော့ဒီဦးထဲမှာအချိန်ကြမ်းမှာနေပြီးဆိုရင်တော့ခြေထောက်ဆုံးချက်မှုကဖြစ်မှာခန္ဓာကိုယ်မှန်းနေနေပြီးတော့ conscious level ကိုယ့်ရဲ့စိတ်နေသဘောထားတွေမြင်မှုမရှိနေဘူးဒီကြားထဲကရက်ဒေတာနဲ့မူရစေဝါတွေနဲ့တွဲလိုက်တဲ့အခါကျတော့နေပူနေတာကိုနေပူနေမှမသိဘူးဒီလောင်တန်းပို့ပြီးတော့လည်းဖြစ်နေတာအဲ့တော့အဓိကတော့ရင်းရင်းသားတောက်ဖို့လို့တကားရီတောက်တာကိုလုပ်တင်နေနော်နင်းနဲ့နွမ်းနယ်လာမယ်အပူတန်းခံစားနေရတယ်ဆိုရင်ရိတ်အာဝါဒရှိတဲ့အောက်မှာသွားပြီးတော့နားနေတယ်နော်ဒီကနေ့ဘက်ကလို့နေအောင်ကြီးရဲ့ဆီကြိုက်တဲ့အန္တရာယ်ကြောင့်ရေသားတွေလောင်လာလို့အများကြီးဖြစ်လို့ရှိတယ်။အဲ့တော့ transplant တွေလိမ့်လာလို့အတတကားပဲလိမ့်လိမ့်မှာ not lotion လိမ့်လာလို့ဥထုပ်ဆောင်လာလို့အဝေးဆောင်လည်းပဲနေလောင်တန်းခံနေအောင်လုံးလုံးချိုးချိုးဝတ်တာလို့နေလောင်တန်းကိုအများဆုံးကာကွယ်နိုင်တဲ့ဟာတွေ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီပူလို့တဲ့အတွက်အစားအသောက်အစိတ်တင်တာတို့မှားတာတို့ကြောင့်ဝမ်းပြတ်ဝမ်းလျှောဖြစ်တာနဲ့ပတ်သက်လို့
ဂျန်ကာလာမှာကစားတောက်ဆိုင်လေးလည်းပိတ်တယ်ဆိုင်သေးသေးလေးတွေနေနဲ့မန်တပ်ပဝင်းကျင်တွေမှာရောင်းကြမယ်အဓိကတော့အစားအသောက်တွေစီစဉ်လာမှုကတန့်ရှင်းမှုလေတာပေါ့နော်နောက်တောက်တဲ့ရေတွေလည်းပဲချိုချတာဖြစ်ဖြစ်ရေတန်းဖြစ်ဖြစ်တောက်တယ်လို့ခြင်းတယ်ဒါကြောင့်လို့ဆိုတော့အဲ့ဒီအချိန်မှာကကျော်နေကြတဲ့အချိန်မှာနောက်ဆုံးတော့ဒီရက်တွေကမူရစီဝါတော်တော့အားလုံးနဲ့ဆက်ဆက်နေတာကိုတွေ့ရတယ်သူကအဲ့ဒါတွေတုံ့ဆွဲပြီးတဲ့အခါကျတော့ဇန်နာရီအတွက်ကိုယ့်အကူစီစီနေထိုင်မှုကိစ္စတွေကနည်းသွားတဲ့အခါကျတော့အဓိကတကယ်ကဒီရက်တွေကမူရစီဝါကိုတော်တော်လေးတင်းတင်းကြပ်ကြပ်နဲ့လုပ်နိုင်မယ်ဆိုရင်ဇန်နာရီပါလျော်သွားနိုင်လို့ကျွန်တော်ထင
်ဟုတ်ကဲ့အဲ့တော့ဒီတောက်မဲ့သူတွေဒီမူရစီတောက်မဲ့သူတွေဘက်ကဘယ်လိုအကြံပေးခြင်းလဲ
တွေ့ပြီခြင်းနဲ့ဒီဒီကြံကာလမှာဒီကြိုက်တန်ရလို့လာတဲ့လူတွေ85 90ရာခိုင်နှုန်းအားလုံးဒီကရက်တွေကမူရစီဝါနဲ့ဆက်ဆက်မှုရှိတယ်ဆိုတာကိုတွေ့နေရတာဟုတ်ကျွန်တော်တို့အခုဟိုတက်တို့ဘာလို့ညာလို့လောက်ရအောင်တောက်ထားလားမတောက်ထားလားစစ်ဆေးတဲ့အခါကျရင်အဲ့ဒီနှုံတာမစ်စ်မစ်စ်ကမြင့်တက်နေတာကိုတွေ့ရတော့စဉ်းစားညင်နေပေါ့နော်နောက်ဒီလိုမျိုးဒီကြံင်းကာလမှာဒီအရက်ဒေတာမွေးစွာရောင်းချမှုတွေကိုလည်းပဲတားမြစ်ဖို့နဲ့တတ်နိုင်ရင်ချင်းချင်းတန်တန်အေးအေးယူပြီးနောက်အရက်ဒေတာတောက်ဆိုင်လည်းလွန်ကျွန်မတောက်ဖို့လွန်ကျွန်တောက်သွားရင်ကိုယ့်ရဲ့အသိစိတ်ထိန်းချုပ်နိုင်မှုစွာလွန်သွားတဲ့အခါမှာခုနအပေါ်မှာပြောခဲ့တဲ့အကုန်လုံးနေဆက်ဆက်မှုရှိနေတယ်ဆိုတဲ့အကြောင်းကျန်တဲ့လူတွေကိုသိပေးခြင်းနဲ့လူငယ်တွေကိုလေအထမတော်ကရက်ဒေတာနဲ့တာမစခဲ့ရင်စဉ်းဉေနုံတရားနဲ့ရှောင်နိုင်တဲ့ဟာမျိုးကြီ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်ပြီးမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။မြောက်ကိုရီးယားအစိုးရဟာပိတ်ပင်ထားတဲ့ပစ္စည်းတွေကိုမြန်မာနဲ့အခြားနိုင်ငံတချို့ကိုတင်ပို့နိုင်တဲ့အတွက်လွန်ခဲ့တဲ့နှစ်ထဲမှာဒေါ်လာတန်း100လောက်ရရှိခဲ့ကြောင်းကုလသမဂ္ဂအစိုးရခန်းစာတစ်စောင်မှာဖော်ပြထားပါတယ်။ဒီအကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားနဲ့ကုန်သွယ်ရေးမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတဲ့ကြားကမြောက်ကိုရီးယားအစိုးရဟာလွန်ခဲ့တဲ့နှစ်ကဒေါ်လာတန်း200ဘူးတင်ပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာရေးသားထားကြောင်းသတင်းမီဒီယာတွေကမကြာမီကဖော်ပြပါတယ်။စီးရီးယားကိုဓာတ်တုလက်နဲ့ဆိုင်ရာပစ္စည်းတင်ပို့ပြီး မြန်မာကိုတော့ဒုံးကျည်အတက်ပညာနဲ့အပိုးပစ္စည်းတင်ဖို့တယ်လို့23မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကတော့မြောက်ကိုရီးယားနဲ့စည်ရေးအဆက်အသွယ်မရှိဘူးလို့ညင်းဆိုပါတယ်ဆိုင်ရဆာနာအတူတူတုံးပြီးဗီယက်နမ်မလေးရှားနဲ့တောင်ကိုရီးယားကိုမြောက်ကိုရီးယားကကြောင်မင်းသွေးတင်ဖို့တယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်မြောက်ကိုရီးယားနဲ့စစ်ပစ္စည်းအရောင်းအဝယ်မလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီက2006မှာပြိတ်ပင်ပါတယ်။အဲဒါလိုပြိတ်ပင်ပြီးနှစ်နှစ်အကြာ2008နိုဝင်ဘာလမှာဗိုလ်ချုပ်ကြီးသူရရွှေမောင်ဦးဆောင်တဲ့စစ်မရှင်အဖွဲ့ကိုရီးယားကိုတွားပြီးလက်နက်ပစ္စည်းဝယ်ယူဖို့နားလည်မှုစာရင်းလော်ရီလက်မှတ်ရေးထိုးပါတယ်။ဒီသတင်းကိုဗိုလ်မှူးဟောင်းဝင်းနိုင်ကျော်နဲ့အပေါင်းပါတစုကပြန့်ဝေပါတယ်။
ခင်မီတက်မတော်တီဆောင်ရေးဟာအစိုးရတက်ရဲ့ကြွေးကြော်သံတစ်ခုဖြစ်ပါတယ်။ခင်မီစစ်တပ်မှာခင်မီလက်နက်ရှိဖို့လိုပါတယ်။ဒါပေမဲ့အနောက်တိုင်းရဲ့အေးအေးယူတန်ခတ်မှုကိုခံနေရတဲ့မြန်မာစစ်တပ်ဟာလူချင်းတဲ့အတက်ပညာနဲ့လက်နက်ပစ္စည်းကိုရုရှားတရုတ်နဲ့မြောက်ကိုရီးယားကတင်သွင်းပါတယ်။မြောက်ကိုရီးယားဥမင်လှိုင်ကောင်းခန္ဓာစနစ်အီကလာဒုံးဂျီနဲ့စကတ်ဒုံးဂျီကိုမြန်မာကစိတ်ဝင်စားပါတယ်။အရေးကြီးတဲ့စစ်ဌာနတွေကိုဥမင်လှိုင်ကောင်းထဲမှာထားဖို့ဘူချုပ်ကြီးသူရရွှေမန်းတို့အဖွဲ့ကတင်ပြခဲ့ကြောင်းသိရပါတယ်။ဒုံးလက်နက်ကိုမြန်မာပြည်မှာထုတ်လုပ်နိုင်အောင်ကူညီဖို့ဒုဘူချုပ်မူကြီးမောင်ဧက2006ရုရှားခီးစင်မှာတင်ပြခဲ့ပါတယ်။ဘူချုပ်မူကြီးတန်းရွှေစစ်ဦးစီးချုပ်ဖြစ်လာခြင်းကစပြီးဒုံးလက်နက်အသုံးပြုရေးစီမံကိန်းကိုစတင်အကောင်အထည်ဖော်ကြောင်းသိရပါတယ်။ဒီစီမံကိန်းဟာတပ်ဝင်လှုပ်ရှားနေစေဖြစ်တယ်လို့ယုံကြည်သူတွေရှိပါတယ်။
ဒီနေ့တမတော်နေ့ရဲ့ထူးခြားချက်တစ်ခုကတော့စည်ရပြအခမ်းအနားမှာဒုံးကျည်လက်နက်ကိုကားပေါ်တင်ပြီးပြတ်တာမျိုးမလုပ်တာပါပဲ။အရင်ကတော့ဒုံးလက်နက်ကိုတမတော်နေ့မှာပြတ်တာပြီးမြောက်ကိုရီးယားနဲ့စည်ရအဆက်အသွယ်မရှိကြောင်းဇွတ်မိတ်ညှင်းဆန်ခဲ့ပါတယ်။အမေရိကန်ကမယုံကြည်တဲ့အတွက်ကကထုတ်ခေါ်ကာကွယ်ရေးပစ္စည်းထုတ်လုပ်မှုညွှန်ကြားမှုရုံးရဲ့အကြီးအကဲဒုဗိုလ်ချုပ်ကြီးပိန်းသေးကို2013ဇူလိုင်မှာအရေးယူတန်ခတ်လိုက်ပါတယ်။မြောက်ကိုရီးယားတော်စစ်မရှင်အဖွဲ့မှဒုဗိုလ်ချုပ်ကြီးတိန့်သေးလဲပါဝင်ခဲ့ပါတယ်။ဒါပေမဲ့ဦးတိန့်စိန်အစိုးရကိုအရေးယူဖို့မရည်ရွယ်ဘူးလို့အမေရိကန်အစိုးရကြေညာတာကိုပြော့ကွက်လို့မြင်ကြပါတယ်
။တရုတ်ရုရှားနဲ့အခြားနိုင်ငံတွေကစစ်ပစ္စည်းလိုချင်ရင်ငွေပေးရပေမဲ့အလားတူပစ္စည်းကိုမြောက်ကိုရီးယားကတင်သွင်းရင်ဆန်နဲ့ကောက်ပဲသီးနှံကိုပေးနိုင်တာဟာမြန်မာစစ်တပ်အတွက်အကျိုးအမြတ်တစ်ခုဖြစ်ပါတယ်။မြန်မာကိုစစ်ပစ္စည်းမရောဖို့အမေရိကန်နဲ့ဥရောပကပိတ်ပင်ထားတာကြာလာပါပြီ။ဒါကြောင့်တရုတ်ရုရှားယူကရိန်းဆာဗီးယားအစ္စရေးနဲ့အိန္ဒိယကစစ်ပစ္စည်းကိုသာမြန်မာကတင်သွင်းနိုင်ပါတယ်။တရုတ်နဲ့ရုရှားစစ်ပစ္စည်းကင်တွယ်ရမှာကျွမ်းကျင်တဲ့မြောက်ကိုရီးယားဟာမြန်မာစစ်တပ်အတွက်အရေးပါလာတယ်လို့ယုံကြည်သူတွေရှိပါတယ်။ဒါကြောင့်ကုလသမဂ္ဂအရေးယူထားတဲ့ကိုရီးယားတပ်တုကုမ္ပဏီအမှုတန်းကင်ချိုနန်ရန်ကုန်မြောက်ကိုရီးယားတန်ယုံမှာဒုအတွင်းဝန်အဖြစ်လှုပ်ရှားနေတာကို NLD အစိုးရကအရေးယူပြီးလွန်ခဲ့တဲ့နှစ်ကနှင်ထုတ်လိုက်ပါတယ
်ရန်ကုန်မြောက်ကိုရီးယားတန်ယုံမှာတန်တမာအဖြစ်အမှုထမ်းတဲ့ကင်ချိုနန်ကိုအမေရိကန်အစိုးရကနာမည်ပြည့်စီရင်သွင်းပြီးတဲ့နောက်ပိုင်းမှာ NLD အစိုးရကနှင်ထုတ်လိုက်တာဖြစ်ပါတယ်ဒါပေမဲ့အမေရိကန်ဘက်ကတော့ကြေနပ်ပူမရပါဘူး NLD အစိုးရတက်လာလို့သမ္မတဥဘာမားကတန်ခတ်ရေးယူမှုရုပ်သိမ်းလိုက်တာကိုစစ်တပ်ကအခွင့်အောင်းယူပြီးမြောက်ကိုရီးယားနဲ့ဆက်သွယ်တာတင်ရှားတယ်လို့အမေရိကန်ဘက်ကမြင်ပါတယ် NLD အစိုးရအောင်မြင်တာကိုမြင်ရင်ပေမဲ့စစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်တာကိုရပ်မကြည့်နိုင်ဘူးလို့ Republican စနစ်လွှတ်တော်အမကိုရီဂတ်နာကပြောကြောင်းမတ်လ29ရက်နေ့ထုတ် AP သတင်းမှာဖော်ပြပါတယ်အောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌ Republican ကိုယ်စားလှယ် Ed Rice ကလည်းမြောက်ကိုရီးယားကလက်နက်ပစ္စည်းဝယ်တဲ့အရာဓာတ်တွေကိုတန်ခတ်ရေးယူရမယ်လို့ဆိုပါတယ် NLD အရတအစိုးရကစည်ရေးအဆက်အသွယ်ဖြတ်လို့ပြီးမဲ့စစ်တပ်ကဆက်သွယ်နေတဲ့သဘောရှိတယ်လို့အမေရိကန်ဘက်ကမြင်ပါတယ်အပယ်ခံဘဝကိုရောက်နေခဲ့တဲ့နိုင်ငံစည်ရေးဆက်သွယ်မှုကိုအမြင်ပြတ်ဖို့ခက်ခဲနေပုံရပါတယ်ရှိနေတဲ့ဒုံးလက်နက်တွေအတွက်အတက်ပညာနဲ့အပိုးပစ္စည်းရဖို့ပြဿနာရှိနိုင်ပါတယ်ဒါကြောင့်မြန်မာစစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်မှုရှိမရှိကိုစောင့်ကြည့်နေကြမှာဖြစ်ပါတယ်ခင်ဗျာ
ခု
ူကောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့တိုင်းရင်းသတင်းလွှာကဏ္ဍကိုတင်ဆက်ပါမယ်။တိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine Note သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝန်ပြည်သက်ပါတီထိန်းချုပ်နေပြီဖြစ်တဲ့ရေးမြို့နယ်ညီစားစခန်းမှာ NCA လုပ်ငန်းစဉ်ရှင်းလင်းပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်တယ်ဆိုတာနဲ့လီစုလူမျိုးတွေဟာဒေသအလိုက်မတူညီတဲ့ခေါ်ဝေါ်နေမှုတွေကြောင့်နိုင်ငံသားဖြစ်ခွင့်တွေဆုံးရှုံးနေတယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
မကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးရမှာပါမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးမြို့နယ်ချောင်းဖျားဒေသရှိညီစားစခန်းမှာ NCA လုပ်ငန်းစဉ်ရှင်းလင်းပွဲကျင်းပခဲ့ပြီး NCA ဟာပါတီရဲ့ပန်းတိုင်မဟုတ်ပဲနိုင်ငံရေးဆွေးနွေးဖို့လမ်းကြောင်းတစ်ခုဖြစ်တယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကနေအဖွဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်နိုင်ငံရေးလုံခြုံရေးလူမှုရေးစီးပွားရေးမြန်မာနဲ့တဘာဝပတ်ဝန်းကျင်ကဏ္ဍတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပြီးလူထုတွေ့ဆုံပွဲကိုဂျေနတ်အာရကျောင်းတက်ရောက်သူကိုယ်စားလှယ်တဦးကပြောပါရယ်ဒီလူထုတွေ့ဆုံပွဲကနေရလာတဲ့အကြံပြုချက်တွေကိုမွန်အမျိုးသားတွေရဲ့အသံအဖြစ်လာမယ့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့အကြောင်းအရာအလိုက်နိုင်ငံရေးဆွေးနွေးပွဲတွေမှာတင်ပြသွားမယ်လို့ပါတီပြောခွင့်ရနိုင်အောင်မင်းကြီးကပြောပါရယ်ဧပြီလ9ရက်နေ့ကနေ17ရက်နေ့အထိကျင်းပတဲ့ရှင်းလင်းပွဲမှာမွန်ပြည်သက်ပါတီ NMSP မွန်အမျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMDP အရက်ဖက်မွန်လူမှုအဖွဲ့အစည်း CSO ဖိတ်ကြားသင့်သူများထိုင်းမွန်များနဲ့ဤပညာအထောက်အကူပြုတွေစုစုပေါင်း200ဦးခန့်တက်ရောက်ခဲ့ပါတယ
်ရခိုင်ပြည်နယ်အစိုးရဖွဲ့စစ်မှန်ကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်အေးသိန်းကိုစစ်ဆေးဖို့အတွက်ရခိုင်ပြည်နယ်လှုပ်တော်ကစုံစမ်းစစ်ဆေးရေးဖွဲ့တခုကိုလှုပ်တော်ဥက္ကဋ္ဌဦးဆန်လှကျော်လက်မှတ်ရေးသူပြီးဧပြီလ9ရက်နေ့ကနေဖွဲ့စည်းလိုက်ပါတယ်ဝန်ကြီးဦးကျော်အေးသိန်းဟာဥပဒေရပေးအပ်တဲ့တာဝန်တွေကိုကြည်ပြန်စွာမထမ်းဆောင်နိုင်ခြင်းနဲ့ဘာနာရေးနှဲ့လိုက်ပြည်နယ်ရဲ့ခွင့်ပြုရံမုံငွေတွေကိုဘာနာရေးစည်းကမ်းလှုပ်ဆောင်လုပ်နည်းတွေနဲ့အညီမဆောင်ရွက်နိုင်တဲ့အတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေထိခိုက်မှုရှိနေတဲ့ဆိုပြီးပြည်နယ်လှုပ်တော်ကိုယ်စားလှယ်12ဦးကဝန်ကြီးကျော်အေးသိန်းကိုရာထူးကနေရက်စဲနိုင်ရေးဥပဒေနဲ့ညီဆောင်ရွက်ပေးဖို့လက်မှတ်ရေးသိုးတင်ပြလာတဲ့အပေါ်မှာအခုလိုစုံစမ်းစစ်ဆေးရေးဖွဲ့ကိုဖွဲ့စည်းရတာဖြစ်တယ်လို့ပြည်နယ်လှုပ်တော်ဥက္ကဋ္ဌဦးဆန်ကျော်လက်မှတ်ရေးသိုးထုတ်ပြန်တဲ့အမိန့်စာမှာဖော်ပြထားပါတယ်ဒီစုံစမ်းစစ်ဆေးရေးဖွဲ့မှာတန်တွဲမျိုးနဲ့မှတ်နဲ့ပြည်နယ်လှုပ်တော်ကုစလေဦးနိုင်ကျွေးအေးကအဖွဲ့ခေါင်းဆောင်ဖြစ်ပြီးတခြားပြည်နယ်လှုပ်တော်ကုစလေ၄ဦးကအဖွဲ့ဝင်တွေဖြစ်ဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးဖွဲ့ဟာဥပဒေနဲ့ညီစုံစမ်းတွေ့ရှိချက်တွေကိုလာမယ့်မေလ30ရက်နေ့နောက်ဆုံးသားပြီးလှုပ်တော်ကိုအစီရင်ခံတင်ပြရမှာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့ထဲမှာရောက်ရှိနေတဲ့စစ်ဘေးရှောင်ဒုက္ခသည်900လောက်ဟာဧပြီလ17ရက်နေ့မှာနေရက်ကိုအသီးသီးပြန်ရွှေ့ကြပြီဖြစ်ပါတယ်။တီပေါ်မြို့နယ်ရတနာရွှေကူကျောင်းတိုက်မှာစစ်ဘေးရှောင်ခေါ်လုံနေကြတဲ့ဦးမှုအုပ်စုဝမ်ပန်ခါဝမ်ထန်းຈန်းဝမ်ပန်ခမ်းကျေးရွာကစစ်ဘေးရှောင်တွေကို1 more လူမှုကူညီရေးအသင်းကပြန်လည်ပို့ဆောင်ပေးလိုက်တာဖြစ်ကြောင်းကူညီရေးအသင်းတာဝန်ခံကိုမျိုးကပြောပါတယ်။ပြီးခဲ့တဲ့မတ်လကTNLA တပ်နဲ့ RCSS တပ်ဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေကြောင့်ဦးမှုအုပ်စုကရွာသားတွေဟာရနာရွှေကူကျောင်းကိုလဝက်ခတ်အကြာရောက်ရှိခိုလုံနေကြတာဖြစ်ပါတယ်
။ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဌာနချုပ်လှိုင်စာနီးကိုလက်နက်ကြီးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်အရသာပြည်သူတို့ထိဆုံးပြီးသုံးဦးထိခိုက်ဒဏ်ရာရရှိတယ်လို့လှိုင်စာတေရခန်တွေကပြောပါတယ်။ဧပြီလ12ရက်နေ့မွန်လွယ်ပိုင်းလောက်မှာအစိုးရတပ်မတော်ဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေလိုင်ဆန်မျိုးဤတစ်ပိုင်းမှာကြားရောက်ပောက်ကွဲခဲ့ပြီးဒဏ်ရာရရှိသူတွေဟာလိုင်ဆန်ဆေးရုံမှာအသွေးလူနာဖြစ်စေဝါကူးသခံနေရပါတယ်။လိုင်ဆန်နောက်တောင်ဘက်ရှိမုံလိုင်ခက်အလံပွန်စင်ကျုပွန်နဲ့လဘွာရန်ကျေးရွာသွင်းရှိငပြောချံသွင်းကိုလည်းလက်ကြားရဖက်ချားမှရှိတဲ့အစိုးရတပ်မတော်ကလည်းလက်နက်ကြီးအလုံး20ခန့်ပြစ်ခတ်ခဲ့တယ်လို့အဆိုပါဒေသခံကပြောပါတယ်။
ထိုင်းမြန်မာနယ်စပ်ကဒုက္ခတွေစခန်းနေမှာထောက်ပံ့မှုနည်းလာတာနဲ့ကြုံနေရပြီးလာမယ့်2018နှစ်ထောင်ဆက်ကိုပညာသင်နှစ်မှာစတင်ကြောင်းအချို့ဖျောက်ရဖို့အစီအစဉ်ရှိနေတယ်လို့ဒုက္ခတွေပညာရေးကော်မတီ KRCEE ကပြောပါတယ်ဒုက္ခတွေစခန်းပညာရေးအတွက်ရခိုင်ကူညီမှုပေးနေတဲ့အဖွဲ့တွေကမြန်မာပြည်သွင်းပြောင်းဝင်ဖို့စီစဉ်ပြီးထောက်ပံ့မှုလျှော့ချခဲ့တဲ့အတွက်အထက်တန်းပညာရေးအဆင့်ဆက်လ ှိကရင်ဒုက္ခတေစခန်းခွန်တစ်ခုမှာစာနာရိတ်ခအပါဝင်ကျမ်းမာရေးပညာရေးစတဲ့အကူအညီမှုတွေပေးနေတဲ့နိုင်ငံတကာအလူရှင်အဖွဲ့များကတဖြည်းဖြည်းထောက်ပံ့မှုနည်းလာတာနဲ့ကြုံတွေ့နေရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်တွင်းမှာလက်နက်ကင်အဖွဲ့တွေသုံးပတ်ကြာဖမ်းဆီးထားတဲ့ကိုမန်းရွာရာ15ဦးတို့ထွက်ပြေးလွတ်မြောက်လာပြီဖြစ်ပါတယ်။ဖမ်းဆီးထားတဲ့ဖွဲ့ဟာ MNDAA ကိုးကားတပ်ဖွဲ့ဖြစ်တယ်လို့အဖမ်းဆီးကမိသားစုဝင်တွေကပြောပါတယ်။ဒီရွာသားတွေကိုမလ14ရက်နေ့မှာဖမ်းဆီးထားတာဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုတော့မသိရှိဘူးလို့အဖမ်းဆီးကမိသားစုဝင်တွေကဆိုပါတယ်။ကိုမန်းကျေးရွာရာ15ဦးထွက်ပြေးလာပြီးနောက်ပိုင်းနောက်ဆက်သွဲဖြစ်လာမဲ့ဘေးရန်ကိုကြောက်လို့ကျေးရွာသား200ကျော်ဟာရွာလုံးကျွတ်တင်းချောင်နေရပါတယ်။ဟူမန်ကြီးရွာမှာမြောင်စည်းတိုင်းသားလူမျိုးတွေအများစုနေထိုင်ကြပြီးတရုတ်ပလောင်ရှမ်းနယ်လက်နေထိုင်ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။လီဆူလူမျိုးတွေဟာမြန်မာနိုင်ငံမှာအတိမတ်ပြုထားတဲ့တိုင်းသားလူမျိုး135မျိုးတွေကတစ်မျိုးဖြစ်ပေမဲ့နိုင်ငံသားစီစစ်ရေးကပ်ပြားနဲ့အိမ်ထောင်စုစည်းရင်ပြုလုပ်ရမှာခွဲခြားဆက်ဆံခံရခြင်းရရှိရေးအခက်အခဲများကြုံတွေ့နေရတယ်လို့လီဆူနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။အထူးသဖြင့်ဒေတာလိုက်မတူညီတဲ့ခေါ်ဝေါ်နေမှုတွေကြောင့်နိုင်ငံသားဖြစ်ခွင့်ဆုံးရှုံးနေတယ်လို့လည်းဆိုပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။မိမိတို့ရဲ့လူမျိုးအမည်မှာလီဆူဖြစ်ပေမဲ့ဒေတာလိုက်မတူညီတဲ့ခေါ်ဝေါ်မှုတွေကြောင့်နိုင်ငံရေးခွင့်ရေးနိုင်ငံသားခွင့်ရေးနဲ့တိုင်းဒါခွင့်ရေးတွေဆုံးရှုံးနေရတယ်လို့ဇူလိပါတီဥက္ကဋ္ဌဦးရွှင်မင်းကပြောပါတယ်
။ကျွန်တော်မန္တလေးတိုင်းမှာဆိုရင်သူများသရမတိယခလူကိုကျော်လွန်သွားပြီ။သို့တော်လည်းအဲ့ဒီမှာကျွန်တော်လီဆူအဖြစ်တမျိုးလီဆူအဖြစ်တမျိုးဒီရှော့အဖြစ်တမျိုးလို့ထားတဲ့ကတော့လူမျိုးတစ်မျိုးထဲမှာဖြစ်တဲ့အတွက်ကျွန်တော်ရာခိုင်နှုန်းမှာမကြည့်မိဘူးလူကြီးမကြည့်မိဘူးဆိုပြီးကလေးတိကျတိုင်းသားကြီးရအောင်မရရှိတဲ့ဒါတွေကတာရကတွေဖြစ်ပါတယ်ခင်ဗျာ။
လီဆူတိုင်းသားတွေဟာအချင်းပြင်းနဲ့ပူဇော်အိုမြကြီးနားဝိုင်းမော်ချီပွေဆော့လော်တေတာတို့မှာအများဆုံးနေထိုင်ကြပြီးမန္တလေးတိုင်းမိုးကုတ်မြို့မှာဒုတိယအများဆုံးနဲ့ရှမ်းပြည်နယ်စကိုင်းတိုင်းနဲ့ကယားပြည်နယ်တို့မှာနေထိုင်ကြတယ်လို့ပြောပါရတယ်။တနင်္ဂနွေလုံးအတိုင်းသားနေလူရင်၅သိန်းရှိတယ်လို့ဥရှင်မင်းကပြောပါရတယ်။နိုင်ငံသားဖြစ်ခွင့်မရတဲ့လီဆူတိုင်းသားတွေဆုံးရှုံးနေရတဲ့အခြေအနေနဲ့ပတ်သက်ပြီးဥရှင်မင်းကခုလိုဆက်ပြောပါရတယ်။
ကျွန်တော်နိုင်ငံသားစီရင်ကပ်ပြားမရှိတဲ့အတွက်ကျွန်တော်တို့ဆေးရအောင်တဲ့ခါကျတော့တက်ကတူတက်တယ်တက်ကတူတက်ခွင့်မရတာတို့အဲနိုင်ငံသားစီစီကပ်ပြားမရှိတဲ့အတွက်နိုင်ငံဝန်ထမ်းချောက်ထားမှုမှလည်းမရတာတို့အလုပ်ကိုင်ချောက်ထားမှုမှဒုက္ခတွေ့တယ်ဒါအပြင်ကိုကျွန်တော်ခီးသွားလာမှုမှလည်းအများကြီးဒုက္ခတွေ့တယ်ပေါ့ဗျာ
လီဆူတိုင်းသားတွေသူရိယအများဆုံးနေထိုင်တဲ့မိုးကုတ်ဒေသဘက်မှာကြုံနေရတဲ့ခက်ခဲနဲ့ပတ်သက်ပြီးမိုးကုတ်မြို့လီဆူတိုင်းသူတောင်ငွားခင်မာဦးကခုလိုပြောပါတယ်
အရင်တော့ကတော့လီဆူလားလီရှောလားဆိုတာလည်းဘာဖြစ်သလားမှမရှိဘူးပေါ့ဒီနောက်ပိုင်း1990နောက်ပိုင်းကျတော့ကိုလိုနီရှောရောက်လာတာပေါ့နော်ကိုလိုနီရှောရောက်လာတဲ့နောက်ပိုင်းမှာကျတော့ဖိုးစီကလည်းသူများလေးဒီကနေမှခေါ်ခဲ့တဲ့လီရှောဆိုတဲ့နာမည်နဲ့သူဝင်လာတဲ့ကိုလိုနီရှောလူမျိုးကဝင်လာတော့သူတို့ကပျော်သွားတာရောလာတဲ့ခါကျတော့ဒီမပေါ်တင်လောက်တဲ့ခါကျတော့အရင်အမြဲတမ်းပေါ်တင်လောက်ပြီးတဲ့ချိန်တော့သူပုံစံတက်တဲ့အားလုံးကြီးကြီးပါပါဆိုတော့လီရှောတက်ထတာပုံပါလေဒီပုံစံတက်တေကိုပြန်ရှိတဲ့ခါမှာလေလူရှော့တက်ဖြစ်တာဆိုတော့လူရှော့ဖြစ်နေတဲ့ဟာလေအားလုံးကိုတန်တရားမျိုးနယ်စုပေါ့နော်အယုံနဲ့တွင်တော့တယ်တန်တရားမျိုးနယ်စုဖြစ်တဲ့ကြောင့်မို့လို့သူတို့ကိုကျတော့ဒီမျိုးနယ်လောက်ကနေပြီးတော့မှမလုပ်ဖေးဘူးသူကမန်းလေးတိုင်ဆင်းရတယ်အဲ့လိုခက်ခဲလေးကိုရှိရပေါ့
လီစုလူမျိုးတွေလူမျိုးမြင့်မှန်ရရှိရေးတိုင်းသားနိုင်ငံသားမိုးရွာပါနိုင်ငံသားခွေးရေးကိုတခြားတိုင်းသားတွေနေတူဇန်တူခွေးရေးရရှိရေးနိုင်ငံတော်ဆွေးရအနေနဲ့ဆောင်ရွက်ပေးဖို့ဇူလိပါတီရဲ့လေးနှစ်မြောက်ဗဟုကော်မတီစည်းဝေးပြီးဧပြီလ9ရက်နေ့ကထုတ်ပြန်ချက်တစ်စောင်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့လူထုတွေ့ဆုံပွဲကိုပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးချောင်းဖျားဒေသညီစားစခန်းမှာဧပြီလ9ရက်နေ့ကနေစတင်ကျင်းပနေပါတယ်ဒီအခြေအနေကိုမီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
မွန်ပြည်သက်ပါတီထိုင်းချုံနယ်မြေဖြစ်တဲ့ရေးချောင်းပြားဒေသမွန်အမျိုးသားပညာရေးဘူတာနာတည်ရှိရာညီစားစခန်းမှာလူထုတွေ့ဆုံပွဲကျင်းပတာနဲ့ပတ်သက်ပြီးပါတီဖို့လုံမှုဆောင်ကော်မတီဝင်နိုင်ပညာလေကအခုလိုပြောပါတယ
် Lutu to Sombuagani, Yashi Lare, Lutu Tandrigu, Amuta Sinanga, Yesune Poema, Chapia Tuapu, Pinsin Tare, Lule, Naipanya Lega, Piovare, Lutu to Sombuagu, Ibrella Goyanegani, Satayani, Titoya Tanjim Babido, Mompite Party, Monanga Ye Party, Moya Pelumu Poisi, Mondangarori, Monsapene, Yinjim Mopoiregani, Gusaleri, Bawinti, Bawinti, Tide, Supoirega, Gusaleri, Susu Bound, Luuy, Nayanipa, Teyakebare, Mompite Partyga, Yatare, Lutu to Somboy Chimba, Mejani Aruguro, Taja and Loma, Sella Chimba, Memachimba, Busuraga, Nisasaka, Machimbare, Lutu to Somboygani, Sompia Topo, Sisin Tare, Lu, Boy Chimba, Ye Comatima, Bawinde, Umimi Nueca, Piovare.
ที่ยิ่งทำมาแล้วก็ป่วยแต่ป่วยเราเนี่ยเว้ยที่อยู่ได้ดีหรอมองลูกไล่ลูกตาสีไหนก็ยิ่งสวยเว้ยชุดลูกตาไม่สวยกับมองตัวลูกตาเราเนี่ยตามบ่เนาะมองตัวลูกตาตาของกาบามาชิบูโลเว้ยก็พิโอเชมาเลยที่ลูกป่วยลูกที่กันนอกจากลีเนี่ยงานอะไรอย่างเราจะเจ็บเจ็บเจ้าทำมาจิบบ้าบุลูไม่รู้เว้ยก็พิโอเชมาเลยเว้ยมองพี่เต้ป้าที่นี่เนี่ยลูกมีอะไรมีตาสีไหนก็ยิ่งสวยเว้ยไปมาจิบบ้ามีมา
อาจจะลูทุ่งด้วยสองปอยด์ก็ปาร์ตี้ตัดที่เอเรียงานในยารีมาจิมบ้าผู้ซีซินท่าแค่ไปแม่ตามรอบแปะกับลูยิ่งกัดตาลามูชิเคเรตัวลูทุ่งด้วยสองปอยด์จิมบ้าเรศีเซนยาสันท่าแค่ยากันนี้อาคุมาซาตินจิมบ้ายาราพิบาร์เร
อาคุสับปีเตรนจินชาโกนาสินใจมาวาชม
Mumbiti Party Tencho Name Pete, Jimio Ne Yi Chong Pia Dida, Nisa Sakama, and C. A. Long Ansin, Shilin Bue Chimpa Kevare, Rokan Pina Soya Pesi Mangane Banda Yi Wunji Ucho, Ething or Sisi Bodre, Rokan Pina Lutogani, Sun San Sisi, a Pedacu, Pesi Labade.
Dorashinwe Kunasin Kajaragaro, Piana Wino, Darigani, a person ten set to a meta in the ten lava pipare. Now the chamber assists the mafia, so do ya a washer, Jamaka Amida.
Tain Chi Sai, BNI, Windo Dari Tinsate, Tain Drin Larigo, Nasin Gayarabakamia. Manapia Manet Vuia, Tulime, Yamavada, Season Niguro, Yamasanoji, Manet Chonai, Nikon 90. Langumida, Nasali, Donze Ne, Donze Kuruani, Tinset Doma Pibari, Ri Season Maro, Jama Yiganane, Tain Drin Larigo, Pianle, Nasin Yabu Shibari. Season is so much that good old the engine you go on in Uap, your baby bomb, yeah?
Tauling at Tonga, Lutania Shinny, Tecamu, Tompian and Nine, CEO, Tecapo, Pioga, me, Bechin, Pimless Roro, Tacama, Pioga, Buja, American Tomaton, Trunk of Piola Pare, Tecamua, Machamave, Pitching Pil Nanlu, Pitchamale, Pilali Melule, Tita Lumuku Yagani, Piosu Lightava. American Nanginja, when you tip your Tomaton, a trunk so putare. American Boat Tolley Agency CIA Chike Mac Pompeo Tipu Campo Teletoma Satin China Nibare, China Mu Dumaro, Russia Po CIA Nunchai Muye, Dimare the Bora in Patelule, Ayun Sai Mimian Nijaraba. Pretending among Russia, Tolley Hound at the Mipitrugo, Pigre Lare Saint at Takamuma, Ayun Yotika Siri Taru Segu, a Tompu Gaja, Prisha Anavania Twishi Chetigu, Taulan at Tasi Nanganaga Pone, Senre, Taquagan Liguga, a Tipu Labare, Taquagani, Santa Twishi Chetiguro, Taulan at Tasi Nanganaga Poe, OPC Rue, Dinitopian Chema, Popia Taraba. Pansi Kandai, right at the town, U, Pianalumio in Nanganaga, Tonsumuri, Select Poponiama, Dinimaro, Kurumga Town, she rene, pretending a lepaw in Lavare, Nanganalunu, every popiamune, Pansi Kantare, right at the Rintanagam, your mother in the one Upide, Kualune, Kucho Sorubo, Sosu Chetigo, Yotan Bibu, Shalechaku, Tiaunga Pechagera, the Riman Potoni at the Marine, and Yapi, the Rinya you went to a Lome Suiza Piaja, Kurumga, Chuanchen Riga, Dignibe, Jinja Chetopian Piosuletaba, then down U, and Yazon Pianlu Pibule, Mimananga say, Kurumga Luque, Tukuzle, Yainline. Lulas are top of your so good meeting, say, Tukuze, David Kiruwa, Jinya Jemma, Tausu Tajabare.
Jesu Wakabia. The Rinjin Yugu go on Lim Pipagirava, Dina do a season Tolo Yimua, Mark Computer Pibi, Savin Saya, Engineer of Vesco, Polaric Pibare, Vio American and Yabet Mamada season go, Mimasan Roger, Yaku 90s and 90. Line to Mida, Nasali, Nasanga, Tonsen Nine, Lila, Deakuze, Duani, Tolingerabe Pibare, Thorashini, Alo, Bibia, Wikwavi. The Jangalama, Pioshin and Yavadi, Puego, Abbey Nas in the Dread Jesuba, Chenonia Wilma.
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.